Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ဇွန်လ14ရက်တနင်္လာနေ့ပြည်ထောင်မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925 30မိနစ်နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုပြည်ထောင်မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်အမှုအဖြစ်ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးတော့ပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူတောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုဒီကနေ့စတင်ကြားနာဆစ်ဆဲပါမယ်
36နဲ့39ဟိုတဘာဝဘေးရနေပုံမှန်25လေးအဲဥဝေးမြင့်ရဲ့တောင်ဆန်းစုကြည်အဲ့ကအဲ့ရလို့ရဲမှုမြင့်နိုင်သူ့ကိုဆက်တဲ့ရလို့ဆက်ဆက်လို့ပြည်ရနှမှုလုံးအတွက်
ဒီကနေ့စစ်ဆေးခဲ့တဲ့အမှုလဲမှုအကြောင်းသတင်းပေးပို့ချက်အပြည့်စုံကိုဥစွာနားဆင်ကြရပါမယ်။အဲဒီနောက်မှာတော့ဖမ်းဆီးခံထားရတဲ့ကမာရုတ်မီဒီယာအက်ဒီတာချုပ်ကိုနေတာမောင်ပြန်လွတ်လာတာမြန်မာနိုင်ငံတဝန်းကဆက်ရနာချင်းစန့်ကျင်ရေးဆန္ဒပြပွဲတွေအကြောင်းချင်းပြည်နယ်အတွင်းအကြောင်းသုံးစာအုပ်တွေမိရှုခံရတာတွေအပြင်တရားစောက်တဲ့ဝန်ထမ်းတွေကို KNDO ကတပ်ဖြတ်တယ်လို့စစ်ကောင်စီကဆွဆွဲတာမှန်မှန်ကြောင်း KNU ကညှင်းဆိုလိုက်တာနဲ့မြန်မာနိုင်ငံအတွင်းကိုဗစ် -19 နေသူများလာတာကြောင့်ကိုဗစ်တတိယလိုင်းဖြစ်လာနေပြီလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတဲ့အကြောင်းတွေစားတဲ့သတင်းပြပွက်ချက်တွေကိုနားဆင်ကြရပါမယ်။ပတ်စင်ကဏ္ဍတွေမှာတော့သတင်းတော်မဆုဘလော့ဂါတွေပြောသမျှအစီအစဉ်နဲ့စီးပွားရေးကဏ္ဍတို့ကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္လာညအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မက်ခွန်ညိုတို့ကပြောပြကြပါမယ်ခင်ဗျာ
။လူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘာရှလက်ရဲ့ပြည်ခရက်ကျွန်းလဆက်တဲ့နေ့ကထုတ်ပြန်ချက်ဟာမှန်ကန်ပြည့်စုံမှုမရှိဘဲပယ်လိုက်မှုတွေရှိနေတယ်လို့မြန်မာစစ်ကောင်စီကတုံ့ပြန်လိုက်ပါတယ်။မြန်မာနိုင်ငံအနှံ့စည်ရင်အားတွေတပ်ဖြန့်ချထားနေတာနဲ့ခရီးရန်ဖျားเจ้าတွေအပါဝင်လက်နက်ကင်အုပ်စုတွေနဲ့အရက်သားတွေကိုပြစ်မှတ်ထားပြီးတော့လက်နက်ကြီးတွေသုံးတိုက်ခတ်မှုတွေတိုးလာနေတဲ့အကြောင်းမဟာမင်းကြီးဘတ်လက်ကပြည်ခရက်တပတ်ကပြောဆိုခဲ့ပါတယ်။ဒီအစီရင်ခံစားဟာတပ်မတော်အပေါ်အထင်မြင်လွဲမှားစေတဲ့ထုတ်ပြန်ချက်ဖြစ်ပြီးမတရားအသင်းနဲ့အကြမ်းဖက်အဖွဲ့အစည်းတွေရဲ့အကြမ်းဖက်လုပ်ရက်တွေကိုတော့ဖော်ပြရှုံ့ချတာမျိုးမတွေ့ရဘူးလို့တုံ့ပြန်ထားပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရ PDF ပြည်သူ့ကာကွယ်ရေးတပ်နဲ့သူတို့ကိုထောက်ခံသူတွေဟာကျောင်းတွေကိုပုံခွဲတက်ခိုက်တာမိရှူရာအပြင်အုတ်ချုပ်ရည်မှုတွေကိုလှုပ်ကြံတက်ဖက်တာတွေရှိနေတယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ NUG ဖက်ကတော့သူတို့အနေနဲ့ဥပဒေမဲ့တဲ့အကြံဖက်လုပ်ရက်တွေကိုအားပေးအမြောက်ကူညီလှုံ့ဆော်တာမလုပ်တဲ့အပြင်ဒီလုပ်ရက်တွေကိုပြင်းပြင်းထန်ထန်ရှုံချကန့်ကွက်တယ်လို့ထုတ်ပြန်ထားပါတယ်။ကုလမဟာမင်းကြီးဘတ်ရှလက်ရဲ့ထုတ်ပြန်ချက်ထဲမှာတော့စစ်တပ်ကအာဏာသိမ်းပြီးလေလာအတွင်းမှာမြန်မာနိုင်ငံဟာလူအခွင့်အရေးဆိုင်ရာအကြက်တဲဆိုကြီးတဲ့ဆက်ရောက်လာတယ်လို့သတိပေးထားပြီးဒီကိစ္စရဲ့ပေါ်စစ်ကောင်းဆောင်တွေမှာအဓိကတာဝန်ရှိတယ်လို့ထောက်ပြထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတော်မျိုးကြီးအတော်များများမှာရောပြည်내နဲ့တိုင်းဒေသတွေမှာပါအခြေအနေမတည်မငြိမ်ဖြစ်နေပါတယ်။တစ်ဆက်တည်းမှာပဲကရင်ပြည်နယ်မြဝတီခရိုင်အတွင်းဒေသဖွံ့ဖြိုးရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေတဲ့အလုပ်သမား49ယောက်ကိုပြည်ခဲ့တဲ့မေလအတွင်းကရင်အမျိုးသားကာကွယ်ရေးအဖွဲ့ KNDO ကဖမ်းဆီးခေါ်ဆောင်သွားပြီးတော့25ယောက်ကိုတပ်ဖြတ်ခဲ့တယ်လို့မြမအလင်းသတင်းစာမှာတပ်ပုံတွေနဲ့ဖော်ပြပါတယ်။ကနေလေးမော်ခီတွာလာမော်ကဥဟူချောင်းတရာတိဆောက်ရေးလုပ်ငန်းခွင်ထဲကအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အလုပ်သမားတွေကိုဖမ်းဆီးသွားပြီးတော့ရရဲစက်တပ်ဖြတ်ခဲ့တာလို့သတင်းစာမှာရေးပါတယ်။ KNDO အဖွဲ့ကတော့စစ်ကောင်စီရဲ့ထုတ်ပြန်ချက်ဟာမှန်မှန်ကန်မှုလို့ညင်းပယ်လိုက်ပါတယ်။နိုင်ငံတော်စစ်အုပ်ချုပ်ရေးကောင်စီကအကြမ်းဖက်နှိမ်နှင်းမှုတွေရှိနေပေမဲ့ဆန္ဒပြပွဲတွေလည်းနိုင်ငံအနှံ့ကြိုးကြားပေါ်ပေါက်နေပါတယ်။ရန်ကုန်မန္တလေးမုံရွာနယ်မြို့နယ်တချို့မှာတပိတ်စုံတပုံထားဆိုတဲ့ကောင်စီနဲ့စစ်အာဏာရှင်ကိုဆန့်ကျင်ကြကြတာပါ။မန္တလေးမဟာမိတ်တပ်ပေါင်းစုတပိတ်စစ်ကြောင်းမစခင်လူစုနေတဲ့မနေ့အစောပိုင်းမှာပဲအရက်ဝတ်နဲ့လက်နက်ကန်တချို့ရောက်လာပြီးတော့ပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်တချို့ဒဏ်ရာရပြီးတော့၅ဦးထက်မနေ့ဖမ်းခံရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။မြမတက်ကြွလှရှားသူတွေဆန္ဒပြသူတွေနဲ့တိုက်ခန်တွေကိုအပြစ်ပေးတဲ့အနေနဲ့သူတို့မိသားစုဝင်တွေနဲ့မိတ်ဆွေတင်ငယ်ချင်းတွေကပါစစ်ကောင်စီကတရားလဲလို့ဖမ်းဆီးနေတယ်လို့လူအခွင့်အရေးလှိလာဆောင်ကြည့်ရဲ့အဖွဲ့ HRW ရဲ့ဂျွန်လ14ရက်နေ့ထုတ်ပြန်ချင်ညာချက်မှာဖော်ပြပါတယ်။အပီပီဆိုင်ရာလူ့အခွင့်အရေးတွေချိုးဖောက်နေတဲ့ဒီလုပ်ရက်တွေကိုရပ်တန့်ပြီးတော့ဖမ်းဆီးထားသူအလုံးချွင်းချက်ရှိပြန်လုပေးဖို့လဲ HRW ကတောင်းဆိုထားပါတယ်။နိုင်ငံရဲ့အကျဉ်းသားများကကိုင်းဆောင်ရှောက်ရဲ့အတင်း APP ရဲ့ဆင်အရာဖက်ပြော်လတရရနေနောက်ပိုင်းစစ်ကောင်စီကအိမ်တွေထဲတည်ဝင်ရောက်စီးနှင်းဖမ်းဆီးနေတာမှာတစ်စကံအဖြစ်မတရားအဖမ်းခံရသူ86ဦးထက်မနည်းရှိနေပြီးတော့ဒီထဲမှာအသက်2နှစ်နဲ့4နှစ်အရွယ်လူမမဲ့ကလေးငယ်တွေတောင်ပါဝင်တယ်လို့လဲကြေညာချက်မှာပြောထားပါတယ်။လက်ရှိချိန်ထိဖမ်းခံထားသူ48ဦးထဲမှာတချို့လူတွေကိုတော့3လကျော်အထိဖမ်းထားတယ်လို့လည်းပြောပါရယ်မိသားစုနဲ့မိတ်ဆွေတငယ်ချင်းတွေကိုတစ်စက္ကန့်အဖြစ်ဖမ်းဆီးနေတာဟာမြန်မာစစ်တပ်ရဲ့အယံကားဆုံးနေလံဖြစ်တယ်လို့လည်း HRW ရဲ့အာရှဒေတာဆိုင်ရာဒုတိယအကြီးအကဲ Phil Robertson ကကြေညာချက်မှာပြောထားပါရယ် စစ်ကောင်စီကသူတို့ဖမ်းချင်တဲ့လူကိုမတွေ့ရင်သူတို့ကိုစားမိဘသားသမီးဆွေမျိုးနဲ့မိတ်ဆွေတင်ငယ်ချင်းတွေကိုဖမ်းဆီးနေတဲ့နေ့ဆွေနဲ့နာမည်တချို့ကိုပါ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ် CDM လှူရှာမှုမှာပါဝင်တဲ့သူတွေထိုင်လန်သွားအောင်လို့စစ်ကောင်စီကအခုလိုလုပ်ကိုင်နေတာလို့လည်း HRW ကပြောပါတယ်ဒီလိုရဟာလူသူချင်းရဲ့လွတ်လပ်မှုနဲ့လုံခြုံမှုအပြင်မျှတမှုရှိတဲ့တရားစီရင်မှုရရေးဆိုတဲ့နိုင်ငံတကာလူအခွင့်အရေးကိုချိုးဖောက်လိုက်တာဖြစ်တယ်လို့လည်း HRW ကထောက်ပြထားပါတယ်ဒီလိုကြမ်းတမ်းရက်ဆက်တဲ့မြန်မာစစ်တပ်ကိုပြစ်မှတ်ထားအရေးယူတာလက်နဲ့ရောင်းချတာတွေမလုပ်ဖို့ HRW ကနိုင်ငံတကာကိုလည်းကြေညာချက်မှတိုက်တွန်းထားပါတယ်။ဆွဲချက်အတော်များများနဲ့ရင်ဆိုင်နေရတဲ့မြန်မာကောင်ဆောင်ဒေါအောင်ဆန်းစုကြည်ရဲ့အမှုတချို့ကိုနေပြည်တော်မှဒီကနေ့ရုံးထုတ်စစ်ဆေးပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အမှုတစ်ခုချင်းစီကိုရက်180အတွင်းအပြီးသက်စစ်ဖို့တရားသူကြီးနဲ့သဘောတူညီမှုရပြီးတဲ့နောက်မှာဇွန်လ14ရက်နေ့ကစပြီးအခုလိုကြားနာတာဖြစ်ပါတယ်။ဒီကနေ့ရုံးချင်းမှာတော့တရလိုတွေဖက်ကရဲမိုးတွေကိုစပြီးစစ်ဆေးခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှင်နေဒေါ်ဆန်းမာလာညွန့်ကပြောပါတယ်
။အမှုနံပါတ်36နဲ့30กว่าဟိုတဘာဝဘေးရနေပုံမှန်25လေးအဲဟိုဦးဝင်းမြင့်ရဲ့ဒေါအောင်ဆန်းစုကြည်အဲ့ဒီကကတရလိုဟိုရဲမိုးမြင့်နိုင်သူ့ကိုဆက်တယ်တရလိုဆက်စစ်လို့ပြည်ရနှစ်မှုလုံးအတွက်အမှုနံပါတ်38 45 38ကထုတ်ကုန်သွင်းဟုတ်အမှုနံပါတ်45ကဆက်တွေ့ဥပဒေစကရဲမိုးကြည်လေအဲ့တော့ဆက်စုကြည့်တော့အဲ့ဒီမှာလည်းရဲမှုကြည့်ရင်နှစ်မှုလုံးစစ်လို့ပြီအဲ့တော့လေးမှုလုံးမှာတရက်လို့အေးကုန်စစ်လို့ပြီ။ဩဇာပဲအမှုမစစ်ခဲ့မှကျမတို့တွေ့ရပါလေအချိန်ပုံလုံးနဲ့
ပုတ်ကုံတွင်ကုံဥပဒေဆက်သွယ်ရေးဥပဒေနဲ့တဘာဝဘေးအန္တရာယ်ထိန်းသိမ်းကာကွယ်ရေးဆိုင်ရာဥပဒေချိုးဖောက်မှုဆွဲချက်တွေကိုနေပြည်တော်မှဒီကနေ့စတင်ကြားနာတာပါ။ဖေဖော်ဝါရီလဆမိုင်းအဖမ်းခံရချိန်မှာကနအူဆွဲဆိုထားတဲ့အမှု၅ခုကိုအပတ်စဉ်တနင်္လာနေ့အင်္ဂါမှစစ်ဆေးဖို့ပြင်ဆင်ထားပါတယ်။ဒေါအောင်ဆန်းစုကြည်ကိုအကြမ်းလိုက်စားမှုဆွဲချက်တွေနဲ့စစ်ကောင်စီကလက်တလုံးထပ်တိုးတရားဆွဲဆိုထားတဲ့အတွက်ရန်ကုန်အမှုအပါဝင်ဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့ဆွဲဆိုချက်ပေါင်း9ခုရှိပါတယ်။သမရဝင်းမြင့်ပေါ်ဆွဲဆိုထားတဲ့တဘာဝဘေးအန္တရာယ်ထိန်းသိမ်းကာကွယ်ရေးအဖွဲ့ရချိုးဖောက်မှုဆွဲချက်ကိုလည်းဒီကနေ့ကြာနာစစ်ဆေးခဲ့ပါတယ်။ကမ္ဘာနိုင်ငံအတော်များများမှာကိုရိုနာဗိုင်းရပ်စ်ကရောဂါကူးစက်မှုကျဆင်းလာနေတယ်ဆိုပေမဲ့မြန်မာနိုင်ငံမှာတော့ပိုကူခံရသူတွေတိုးလာနေပါတယ်။မန္တလေးစီပင်တရားရေးကော်မတီဝင်တဦးကိုဗစ်ကာကွယ်ဆေးအဖြစ်ထိုးထားပေမဲ့ပိုးပြန်တွေ့ခဲ့တာပါ။ပြည်တွင်းမှာအတူပြုလူနာတွေနေစဉ်တိုးလာနေတဲ့အတွက်ကရောဂါဆိုင်ရာစည်းကမ်းတွေကိုလေးစားလိုက်နာဖို့တိုက်ဆိုင်ရာကဆော့ဩနေပါတယ်။မြန်မာ့ကျန်းမာရေးတဲ့အကစားဝန်ကြီးဌာနရဲ့ဂျွန်လာ73ရက်နေ့ည8နာရီထုတ်ပြန်ချက်အရပိုးစစ်ဆေးမှု2900ကျော်မှပိုးတွေ့သူ383ဦးရှိပါတယ်။ကယောဂါတန်လူလည်းရင်ဆိုင်နေရတဲ့အိန္ဒိယမှာတော့ဒီကနေ့ပိုးကူသူ9000ကျော်ထိရောက်လာတဲ့အတွက်84ရက်အတွင်းအနည်းဆုံးကျလာတာဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ American John Hopkins တက္ကသိုလ်ကိုဗစ်သုတေသနဌာနရဲ့စစ်တမ်းအရတနင်္လာနေ့ထိအိန္ဒိယမှာပိုးကူခံရသူ29သန်းခွဲရှိနေတဲ့အတွက်ပပဆဆမနေကြဘူးလဲကျမရဲ့တာဝန်ရှိသူတွေကပြည်သူတွေကိုတိုက်တွန်းနေပါတယ်။တောင်ကိုရီးယားမှာတော့အစိုးရကကာကွယ်ဆေးတွေအရှိန်မြှင့်ထိုးပေးနေတယ်လို့ဒီကနေ့ကစပြီးတော့ K-pop ဂီတဖျော်ဖြေပွဲတွေနဲ့ယဉ်ကျေးမှုပွဲတော်တွေမှာလူ4000ထိဝင်ခွင့်ပြုလိုက်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညไฮโดรมิเตอร์32 kHz 9383ညไฮโดรมิเตอร์51 kHz 5885တို့ပြင်စနစ်တင်းဝင်မှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဥရောပတူရကီနဲ့ကနေဒါကာကွယ်ရေးတပ်တွေဟာအမေရိကန်အတွက်အရေးကြီးတဲ့တာဝန်ယူမှုတစ်ရပ်ဖြစ်ကြောင်းတင်းလာနေကဘရပ်ဆဲလ်မှာလုပ်တဲ့ NATO မြောက်အတ္တလန္တိတ်စာချုပ်အစည်းအဝေးမှာသမ္မတဂျိုဘိုင်ဒန်ကပြောလိုက်ပါတယ်NATO ဟာအမေရိကန်ပြည်ထောင်စုအတွက်အရေးပါကြောင်းနျူကလ িয়ার လက်နက်ကိုင်မဟာမိတ်အဖွဲ့ရဲ့သဘောတူညီချက်အပိုင်၅ပါအပြန်အလှန်ကာကွယ်ပေးရေးသဘောတူညီချက်ဟာအရေးကြီးတဲ့တာဝန်ယူမှုတစ်ရပ်ဖြစ်တဲ့အကြောင်းဂျိုဘိုင်ဒန်ကပြောခဲ့တာပါ NATO အဖွဲ့ရဲ့ရည်ရွယ်ချက်တင်တဲ့ပတ်သက်လို့2010ခုနှစ်မှာနောက်ဆုံးပြည်စင်ရွေးဆွဲခဲ့ပြီးအဲ့ဒီချိန်ကလေးကလုံခြုံမှုဆိုင်ရာချိန်ချောက်မှုနဲ့ပြဿနာတွေရင်ဆိုင်လာခဲ့ရကြောင်း NATO အတွင်းရေးမှူးချုပ်Jens Stoltenberg ကပြောပါတယ
်and we also know that China does not share our values we see how
they ဒီနိုင်ငံဟာကျွန်တော်တို့ရဲ့စံနှုန်းတွေနဲ့ပတ်သက်လို့လက်မခံတာကိုတည်ကြပြီးသားပါဟောင်ကောင်ဆန္ဒပြသူတွေကိုဘယ်လိုနှိမ်နှင်းခဲ့လဲကိုယ်တိုင်းပြည်နယ်ကိုနေနေကြတဲ့လူမျိုးစုတွေကိုဘယ်လိုနှင်းပတ်နှိပ်စက်ခဲ့တယ်လဲဆိုတာနဲ့ကျွန်တော်တို့အရင်တုန်းကတခါမှမမြင်ဘူးမတွေ့ဘူးခဲ့ကြတဲ့ခေတ်မီနည်းပညာတွေနဲ့လူမှုကွန်ရက်တွေနဲ့ထောက်လန်းရေးကင်မရာတွေကတဆင့်ကိုယ့်လူမျိုးကိုတောင်းမှစောင့်ကြည့်တာမျိုးတွေကိုတွေ့နေရပါတယ်။ဒီလိုကိစ္စရပ်တွေကြောင့်ကျွန်တော်တို့ရဲ့လုံခြုံရေးအတွက်တနိုင်ငံချင်းဒရိုက်ချင်းစီအနေနဲ့စီမံဆောင်ရွက်နိုင်မှာမဟုတ်ပါဘူး။ဒါကြောင့်ကျွန်တော်တို့ NATO မဟာမိတ်အဖွဲ့တွေနဲ့အတူတကွတုံ့ပြန်ကြဖို့လိုတယ်လို့သူကပြောခဲ့တာပါ။ NATO ဖွဲ့ရဲ့မဟာဗျူဟာဆိုင်ရာအယူဆပြောင်းလဲမှုတွေဆွေးနွေးရေးကိစ္စကိုသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကရပ်ဆိုင်ထားခဲ့တာဖြစ်ပါတယ်။သမ္မတဟောင်းထရမ့်က NATO တခြားဖွဲ့ဝင်နိုင်ငံတွေကိုသူတို့ထက်ဝင်နေတဲ့ရန်ပုံငွေပို့တိုးပေးဖို့အကြိမ်ကြိမ်တောင်းဆိုနေခဲ့ပြီးပုံမှန်ငါလိုလူသိများတဲ့အပြန်အလှန်အကာအကွယ်ပေးရေးသဘောတူညီချက်နဲ့ပတ်သက်လို့လည်းမေးခွန်းထုတ်လာခဲ့တာဖြစ်ပါတယ်ရှင်။ Israel ဝန်ကြီးချုပ် Benjamin Netanyahu ရဲ့12နှစ်ကြာအုပ်ချုပ်မှုတည်ထောင်ဟာမနစ်တနင်္ဂနွေနေ့ဇွန်လ23ရက်နေ့မှာအဆုံးသတ်သွားခဲ့ပြီးအမျိုးသားရေးဝါဒီ Naftali Bennett ဦးဆောင်တဲ့အစိုးရတတိယစတင်တာဝန်ထမ်းဆောင်နေပါပြီ။တခင်မှာတယောက်သူ့မျိုးဆက်မှအကျော်ကြားဆုံးအခုတော့အတိုက်ခံခေါင်းဆောင်ဖြစ်သွားတဲ့82နှစ်အရွယ် Netanyahu ကမကြခင်သူအာဏာပြန်ရစေမယ်လို့အခိုင်အမာပြောကြားလိုက်ပါတယ်။ကာကွယ်ရေးဝန်ကြီးဟောင်းလည်းဖြစ်အစစ်မြေနီးပညာကုမ္ပဏီပိုင်ရှင်တန်းကြွယ်တထေးလည်းဖြစ်တဲ့49နှစ်အရွယ် Bennett ဟာမဲအနိုင်ရပြီးနောက်တိတ်မကြခင်မှာပဲကြံတစ္ဆာချိန်ဆိုခဲ့ပါတယ်။ဘက်နက်ရဲ့မဟာမိတ်ပါတီတွေကအစ္စရင်းနိုင်ငံမှာပထမဆုံးဖွဲ့စည်းခဲ့တဲ့ Arad Lunesu 27ရာခိုင်နှုန်းကိုစားပြုပါတီလဲပါဝင်ပါတယ်။လက်ဝဲအုပ်စုလက်ရာအုပ်စုနဲ့အလဲအလတ်ဝါဒီနောက် Arab ပါတီတွေနဲ့ဖွဲ့လိုက်တဲ့ညွန့်ပေါင်းအစိုးရတွေဟာဝန်ကြီးချုပ်ဟောင်း Netanyahu ရဲ့ခင်နဲ့နှစ်နှစ်အတွင်းမှာရွေးကောက်ပွဲ၄ချိန်ဖြစ်စေခဲ့တဲ့နိုင်ငံရေးပြဿနာတွေကိုအဆုံးသတ်ခြင်းနဲ့ဘုံစံတာတစ်ခုကလွဲရင်တခြားသဘောတူညီမှုအနည်းငယ်သာရှိတာကြောင့်ထိရှာခံနိုင်ပွဲအခြေအနေတော့တိတ်မရှိလာပါဘူး။ဝန်ကြီးချုပ်ဟောင်း Benjamin Netanyahu ဟာ2019ခုနှစ်ကစားလို့လူထုစစ်တမ်းတွေမှာထောက်ခံမှုကျဆင်းလာနေတာနဲ့အကျင့်ပျက်ခြားစားမှုဆိုင်ရာစွဲချက်တွေနဲ့တရားရင်ဆိုင်နေရတာတွေကြောင့်သူ့ရဲ့နိုင်ငံရေးအာဏာလွှမ်းမိုးမှုရော့ကျလာခဲ့ရတာဖြစ်ပါတယ်။အီရန်နိုင်ငံမှာတော့ဒီသတင်းပတ်ကုံပိုင်းဇွန်လ18ရက်နေ့မှာသမရရွေးကောက်ပွဲမဲပေးကြဖို့ရှိပါတယ်။ရှင်းပြိုင်သူတွေထဲမှာရှေယိုဇွဲအီရာဟင်ရိုင်စီကတခြားပြိုင်ဘက်တွေထက်လာလာအကောင်းဆုံးဖြစ်နေပြီးအနိုင်ရခဲ့ရင်တော့နိုင်ငံမှာဩဇာတက္ကမအရှိဆုံးအာဏာပိုင်ခေါင်းဆောင်ကြီးအယာတိုလာခိုမေနီနဲ့အတူနိုင်ငံတာဝန်တွေကိုထမ်းဆောင်ကြရမှာပါ။သမရလောင်ဖြစ်ရှင်ပြိုင်သူ9ယောက်ကိုဇွန်လ18ရက်နေ့မှာမဲပေးကြမှာဖြစ်ပြီးတကယ်လို့သတ်မှတ်မဲရာဂိုင်းတော့မရပဲအကျိတ်အနယ်ဖြစ်နေမယ်ဆိုရင်တော့ဇွန်လ25ရက်နေ့မှာတကြော့ပြန်ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။သမရတာဝန်ယူပြီးရင်တော့နိုင်ငံစည်းဝါးရေးကိုပြန်လည်တည်ဆောက်ဖို့နိုင်ငံခြားဆက်ဆံရေးပိုးပြီးတော့တိုးတက်ကောင်းမွန်လာအောင်ဆောင်ရွက်ဖို့ကိုဗစ်ကပ်ရောဂါဘေးကနေရုန်းထွက်လာနိုင်မှုပြည်သူလူထုရဲ့ယုံကြည်ကိုးစားမှုပြန်ရလာအောင်လုပ်ဖို့နဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့ဆိုတဲ့အဓိကအချက်ကြီး၅ရပ်ကိုရင်ဆိုင်ဖြေရှင်းပေးရမှာဖြစ်ပါတယ်။တရုတ်နိုင်ငံဂွမ်တောင်းခရိုင်မှာရှိတဲ့ပြင်သစ်နိုင်ငံပိုင်တိုင်ရှန်နျူကလ িয়ার ဆက်ရုံမှာပြတ်သွားတဲ့အစိတ်ပိုင်းကိုပြင်နေတဲ့အကြောင်းပြင်သစ်ကုမ္ပဏီ Framatron ကတင်းလာနေမှာပြောပါတယ်။ပြင်သစ်လျှက်စစ်ဓာတ်အားပေးကုမ္ပဏီ EDF ရဲ့လက်ခွဲပရမတ်တုံးကုမ္ပဏီကပြတ်သွားတဲ့ပိုင်းကိုကူညီပြင်ဆင်ပေးနေတဲ့အကြောင်းနဲ့သတင်းအချက်လက်တွေအရဆက်ယုံဟာဘေးအန္တရာယ်ကင်းရှင်းရေးစည်းကမ်းချက်တွေနဲ့အညီလက်ပတ်နေကြောင်း AFP သတင်းဌာနကိုပြောပါရတယ်။တိုင်ရှန်ရဲ့ဓာတ်ပေါင်းဖို့အမှတ်တကအေးပေးစနစ်ရဲ့အစိတ်ပိုင်းတစ်ခုမှာ Noble Gas ထွက်လာတာများနေတဲ့အကြောင်း EDF ကုမ္ပဏီကနောက်ပိုင်းမှာပြောပါရတယ်။အာဂန်ဟီလီယံနဲ့နီယွန်လို Noble Gas တွေဟာအယောင်အနက်အရသာမရှိပဲဓာတ်သတ္တိကြွားနှုံနေတဲ့ဓာတ်ငွေတွေဖြစ်ကြပါတယ်။အခုလိုဖြစ်နေတာကိုသိထားပြီးဓာတ်ပေါင်းဖို့လည်ပတ်နိုင်အောင်လိုအပ်သမျှပံ့ပိုးဆောင်ရွက်ပေးနေတဲ့အကြောင်းလဲ EDF ကပြောပါတယ
်။နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ပြောပြပေးကြတာပါခင်ဗျာ။တရာရှင်တို့ခုနားဆင်နေကြရတာကတော့ View မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေ့ထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုတော့သတင်းပိပုတ်ချက်တွေကိုတင်ပြပေးတော့မှာမို့ပထမဦးဆုံးတော့ဒေါက်ဆန်းစုကြည်ရဲ့အမှုဒီကနေ့ကြားနာစစ်ဆေးတဲ့သတင်းနဲ့ဆက်ပါမယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အထက်ကအမှုလေးမှုကိုဒီကနေ့စတင်စစ်ဆေးပါတယ်။ရိုးရှင်းတဲ့အမှုတွေဖြစ်လို့အမှုတစ်ခုစီကိုရက်ပေါင်း180အတွင်းအပြည့်စစ်ဖို့တရားသူကြီးကခွင့်ပြုလိုက်ပြီးတဲ့နောက်ဒီကနေ့ဇွန်လ14ရက်နေ့မှာစတင်စစ်ဆေးတာဖြစ်ပါတယ်။ဒီကနေ့ဘာအမှုတွေစစ်ဆေးခဲ့ကြလဲဆိုတာရန်ကုန်ဝင်လာတဲ့တဲ့င်းကိုတော့အမဆုမြတ်မောင်ကပြောပြပါမယ်ခင်ဗျာ
။နိုင်ငံတော်တာဝန်ခံဒေါအောင်ဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့အမှုတွေကသဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲမှုဥပဒေနဲ့ဆွဲဆိုခံထားရတဲ့အမှုနှစ်ခု၊ထုတ်ကုန်သွင်းကိုဥပဒေနဲ့ဆွဲဆိုခံထားရတဲ့အမှု၊ဆက်သွယ်ရေးဥပဒေနဲ့ဆွဲဆိုခံထားဒီကနေ့ဂျွန်လ14ရက်နေ့မှာစတင်စစ်ဆေးပါတယ်။ဒေါအောင်ဆန်းစုကြည်အမှုတွေအတွက်ဒီပြည်တော်မှာတည်ကြားလုပ်ထားတဲ့အထူးတရားရုံးမှာဒီကနေ့စစ်ဆေးခဲ့တဲ့အမှုလင်းမှုအတွက်ကိုတရားလိုပြတက်သေးတွေထွက်ဆိုခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေဒေါ်ဆန်းမာလာညွန့်က VOA မြန်မာပိုင်းကိုပြောပါရယ် ဒေါအောင်ဆန်းစုကြည်လိုပဲတဘာဝ BND စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားစွဲခံထားရတဲ့သမ္မတဥဝင်းမြင့်ရဲ့အမှုကိုလည်းဒီကနေ့စစ်ဆေးခဲ့ပါတယ
်အမှုနံပါတ်36နဲ့39ကွာဟိုတဘာဝဘေးရနေပုံမှန်25လေအဲဥဝင်းမြင့်ရဲ့ဒေါအောင်ဆန်းစုကြည်အဲ့ကကတရရလို့ရဲမှုမြင့်နိုင်သူ့ကိုဆက်တရရလို့ဆက်စစ်လို့ပြီးရနှမှုလုံးအတွက်အမှုနံပါတ်38 45 38ကထုတ်ကုန်သွင်းကုန်အမှုနံပါတ်45ကဆက်သွယ်ရေးဥပဒေစကရဲမှုကြည်လင်အဲဒေါအောင်ဆန်းစုကြည်တော့အဲ့မှာလည်းရဲမှုကြည်လင်နှမှုလုံးစစ်လို့ပြီးအဲ့တော့၄မှုလုံးမှာတရရလို့ကုန်စစ်လို့ပြီး
အမှုပေါင်း6မှုနဲ့ရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကရိုးရှင်းတဲ့အမှုတစ်ခုချင်းစီကိုရပ်ပေါင်း180အတွင်းမှဆစ်ဆေးဖို့အတွက်တရားသူကြီးကခွင့်ပြုခဲ့ပြီးတဲ့နောက်ဒီကနေ့ကစတင်ပြီးတော့တပတ်2ရက်နဲ့အပတ်စဉ်ဆစ်ဆေးသွားမှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုအမြင့်ဆုံးထောင်ဒဏ်15နှစ်အထိချနိုင်တဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ပြီးခဲ့တဲ့သတင်းပတ်ကအမှုထပ်တိုးတရားစွဲခဲ့တာနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကမသိသေးဘူးလို့လည်းရှေ့နေဒေါ်ဆန်းမာလာညွန်ကအခုလိုပြောပါတယ်။
သူကတော့တီးရှိပုံမရပါမရသေးဘူးဒါပေမဲ့အမားတို့ကတော့သူလည်းတီးရှိသေးဘူးအမားတို့ကတော့ကျွန်မတို့ကတော့ပြောခဲ့တာပေါ့အဲ့ဒီကိုဒီလိုတော့ဆွဲထားပြီးတော့အမားတို့ပြောပါဒီနေ့မှတော့အမားတို့လည်းဒီအမှုကိစ္စကဒီနေ့ကဆက်ရတော့မယ်ဆိုတော့လေဒီနေ့တော့မမတော့ပြောတယ်ဘယ်နဲ့ပြန်လဲတရက်ရှိပြီးတော့အဲ့ဒီလက်ပြန်မှပဲပြောမှာမသိဘူ
းဒီကနေ့အထူးတီးသန့်တရားရုံးမှာဒေါအောင်ဆန်းစုကြည်သွားနာနေတာကလွဲလို့ကြမ်းကြမ်းပါမှရှိုံရတယ်လို့ရှေ့နေကပြောပါတယ
်အမှုမဆက်ခဲ့မကျွန်မတို့တွေ့ရပါတယ်ရှေ့နေအောင်လုံးနဲ့တွေ့ရအောင်အဲဒီကတော့ဒီနေ့တော့သွားနည်းနာတယ်နာတယ်လို့ပဲသူပြောတယ်သွားနည်းနာတယ်ကျန်နာတော့အန်ကောင်းတယ်ကျန်မှရ
ဒေါအောင်ဆန်းစုကြည်ဟာအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှန် 31 ကငယ်ပို့ခုံတွင်းကုံဥပဒေပုံမှန် 8 ဆက်သွယ်ရေးပုံမှန် 68 အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန် 905 ခါခွေးတို့အပြင်သဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲမှုဥပဒေပုံမှန် 25 နဲ့အမှု2ခုစုစုပေါင်း9မှုနဲ့တရားစွဲခံထားရပါတယ်။ရန်ကုန်မှာတရားစွဲခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုကိုနေပြည်တော်မှာရုံးပြောင်းဆစ်ဆေးခွင့်ရမရကြားနာမှုကိုလည်းနေပြည်တော်တရားလွှတ်တော်ချုပ်မှလာမဲ့တည်င်းပတ်ဂျွန်လ23ရက်နေ့မှာပထမဆုံးပြုလုပ်ဖို့ရှိနေပါတယ်
။မဆုမြတ်မွန်ပြောပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ဖန်ဆီခံထားရတဲ့ကမာရွတ်မီဒီယာအက်ဒီတာချုပ်ပြန်လွှတ်လာတဲ့သတင်းကိုပြောပြချင်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖန်ဆီခံထားရတဲ့ကမာရွတ်မီဒီယာအက်ဒီတာချုပ်အမေရိကန်နိုင်ငံသားကိုမမောင်ထွေးခေါ်နေတမောင်ဒီကနေ့ပြန်လည်လွတ်မြောက်လာပါတယ်တရားလိုဘက်ကဆွဲချက်မတင်ခင်အမှုရုပ်သိမ်းလိုက်တဲ့အတွက်လွတ်မြောက်လာတာဖြစ်ပြီးမနေ့ပြန်မှာအမေရိကန်နိုင်ငံကိုပြန်သွားမှာဖြစ်တယ်လို့လည်းကိုနေတမောင်ရဲ့ရှင်းနေကပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညွန်ဦးကပြောပြပါမယ်ခင်ဗျာ
မတ်လ9ရက်နေ့ကရန်ကုန်မြို့လှေတန်းမြို့နယ်ထဲမှာရှိတဲ့ကမာရွတ်မီဒီယာရုံးခန်းကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေပြီးတော့ဖမ်းဆီးခဲ့တဲ့ကမာရွတ်မီဒီယာအေဒီတာချုပ်ကိုနေတမောင်ခေါ်ကိုမမောင်ထွေးဒီကနေ့ပြန်လွတ်လာပါတယ်သူကတမရကူပြိုကွင်းအောင်လှုပ်ဆောင်မှု905ကကြီးနဲ့တရားဆွဲဆုခဲ့တဲ့တရလူဘက်ကနေပြီးတော့အမှုရုပ်သိမ်းလိုက်တဲ့အတွက်ဒီကနေ့မှပဲဆွဲချက်မတင်မီမှာအပြီးလွှတ်ပေးလိုက်တာဖြစ်တယ်လို့ကိုနေတံမောင်အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်နေတော်တင်စာဦးကပြောပါတယ
်အတင်းလုံးကလာရုပ်လို့လေတရလုံးကလာရုပ်လို့တရားသူကြံလုပ်ပေးလိုက်တာလေဟုတ်ကျင်းကျင်းမာမာပဲကိုနေတံကျမ်းပါတယ်ဒါပေမဲ့ဟိုကိုဒီနေ့ COVID-19 ဟာဒီလိုဆစ်ဖို့တော့ကိုသူ့ကိုထပ်ထားတယ်နောက်ပြန်ကြရင်သူတန်
အမေရိကန်နိုင်ငံသားဖြစ်တဲ့ကိုနီတန်ပေါင်အပြင်အီရာကူဟန်တာညင်းကိုလည်းမတ်လ9ရက်နေ့ကဖမ်းဆီးခဲ့ပါတယ်။သူတို့ကဒူရဲမှုမျိုးဝင်းကတရားလိုလုပ်ပြီးတော့ပုံမှန်905ကကြီးနဲ့တရားဆွဲဆိုခဲ့တာပါ။အခုကိုနီတန်ပေါင်ပြန်လွတ်လာပြီးမယ်ကူဟန်တာညင်းကတော့လွတ်မလာသေးပါဘူး။ကိုနီတန်ပေါင်ပြန်လွတ်လာတာဟာအမေရိကန်တန်ယုံအကူအညီတွေအများကြီးပါတယ်လို့လည်းရှင်နီဒေါ်တင်စာဦးကပြောပါတယ်။ကိုနီတန်ပေါင်အပြင်နောက်ထပ်ဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသားဖြစ်သူ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအုပ်ချုပ်မှုအီရာDaniel Fenster ကိုချက်ချင်းပြန်လွှတ်ပေးဖို့အတွက်အာဆီယံနိုင်ငံတွေကိုခီးလှည့်ခဲ့တဲ့ American ဒုတိယနိုင်ငံကြီးဝန်ကြီး Wendy Sherman ကပြီးခဲ့တဲ့မေလ31ရက်နေ့ကတောင်းဆိုခဲ့ပါတယ်။လက်ရှိမှာတော့ American နိုင်ငံသားကိုနီတန်မောင်တယောက်ပဲလွတ်မြောက်လာပြီးတော့ Daniel Fenster ကတော့လွတ်မလာသေးပါဘူး။ကိုနီတန်မောင်နဲ့အတူဖမ်းခံရတဲ့ကိုဟန်တာညင်းနဲ့ပတ်သက်လို့လည်းအမှုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်နီဒေါ်တင်စာဦးကခုလိုပြောပါတယ်။
ဟိုမောင်ကအဲ့မှာနီတန်မောင်လွတ်သွားပြီးမှဟန်တာတန်ခဲတဲ့ဒီကောင်မောင်ဟန်တာပဲကျွန်တော်တို့ထပ်ပြီးတော့ကြိုးစားပါအောင်မယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖေဖော်ဝါရီလ1ရက်နေ့ကလေးကသတင်းတောက်အယောက် 80 နီးပါးဖမ်းဆီးခံခဲ့ရပြီးတော့အယောက် 40 ထက်မနည်းဆက်ပြီးတော့ထိန်းသိမ်းခံရဆဲဖြစ်ပါတယ်။သတင်းတောက်10ယောက်ထက်မနည်းကတော့ဖမ်းဝရန်ထုတ်ခံထားရပါတယ်။မြို့စစ်မှ DVB စတဲ့သတင်းလုံခြုံရေးတွေအပါအဝင်သတင်းဌာန8ခုရဲ့လုပ်ငန်းလေပတ်ခွင့်ကိုလည်းစစ်ကောင်စီကရပ်ဆိုင်ထားပါတယ်ခင်ဗျာ
။ကိုတန်းညုံပြောပြခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့မြန်မာနိုင်ငံတဝမ်းကဆက်အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေအကြောင်းကိုပြောပြပါမယ်။ ဆရာနာသိမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်အမျိုးတွေမှာဆက်ပြီးလုပ်နေကြတာမှာဒီနေ့မှာတော့တပိတ်ဆုံတပုံထားဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်မန္တလေးမုံရွာစတဲ့မြို့တွေမှာဆန္ဒပြခဲ့ကြပါတယ်မန္တလေးမြို့ကတပ်ပေါင်းစုတပိတ်စစ်ကြောင်းကတော့မနက်ပိုင်းကဖြုတ်ခွဲခံခဲ့ရပြီး6ရောက်ထဲမှာလည်းဖမ်းဆီးခံခဲ့ရပါတယ်နိုင်ငံတော်ကဆန္ဒပြပွဲတွေနဲ့အဖမ်းဆီးတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကပြောပြပါမယ်ခင်ဗျာ
ရန်ကုန်ပါဝင်မြို့တချို့မှာတပိတ်ဆုံတပုံထားဆိုတဲ့ခေါင်းစည်းစာတိုင်းကိုင်ဆောင်ဆန္ဒပြမှုတွေကိုဒီနေ့စုပေါင်းလှုပ်ဆောင်ခဲ့ကြပါတယ်ရန်ကုန်မြို့တောင်ဝင်းမြို့နယ်ရဲစခန်းအနီးဒီမနက်အစောပိုင်းကလုပ်ခဲ့တဲ့ခြိတက်ဆန္ဒပြပွဲမှာအင်အားတရာထက်မနည်းပါဝင်ခဲ့ကြပါတယ
်
မြန်မာအရေးအာဆီယံရဲ့လှုပ်ဆောင်ချက်တွေဟာစစ်ကောင်စီကိုအထောက်ပံ့ဖြစ်စေတာကြောင့်အာဆီယံကိုစန့်ကျင်တဲ့အနေနဲ့အာဆီယံအလံကိုလည်းမီးရှို့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြစင်မှာဖန်ဆီးဖြိုခွဲမှုတွေမရှိခဲ့ပေမဲ့လူစုခွဲပြီးချိန်နောက်ပိုင်းမှာဆန္ဒပြခဲ့ကြတဲ့နေရာအနီးမှာစစ်ကောင်စီတပ်တွေကရှာဖွေဖန်ဆီးမှုတွေလုပ်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတူကပြောပါတယ်။
ကျွန်တော်တပိတ်ဆောင်တပုံထားပေါ့နော်တပိတ်စစ်ကြောင်းထွက်ထားရမှာ။ကျွန်တော်တို့တောင်မွေတီယာလမ်းလေးကနေပြီးတော့ကျွန်တော်တို့တောင်မွေစခန်း40နာမေကောင်တူရောက်ပေါ့နော်ကျွန်တော်တို့အဲ့အဲဘယ်လိုလဲကျွန်တော်တီယာလမ်းထိတ်တော့ပေါ့အဲ့နားရှိရကျွန်တော်တို့တပိတ်နောင်နောင်ချီတက်လာခဲ့တယ်ချီတက်လာပြီးတော့ကျွန်တော်တို့ဟိုကျွန်တော်ငင်းအနေနဲ့ကြောက်မှာကျွန်တော်60 90ပေါ့နော်ရာခိုင်နှုန်းအားလားဒီကျွန်တော်များကျွန်တော်တို့လောက်ွားရဲ့ပုံစံတော့ကြာတော့တို့လုံးဝမထင်တဲ့ပုံစံမျိုးတော့ပြီးတော့ကျွန်တော်တို့စခန်းနဲ့အနီးတုံးထိသွားပြီးတော့ဒီတရိတ်ကြောင်းတက်လာတော့တို့လည်းတကယ်အံ့ဩသွားလိမ့်မယ်ဟိုကျွန်တော်တို့လုပ်ခဲ့ခြင်းအားလည်းကြောင့်တို့မထင်မှားတဲ့အာယုံတင်ပြီးတော့နော်နည်းဟိုခင်ဗျာအာယုံတင်နေနေနောက်လေးမှာကျွန်တော်လောက်သွားဆိုကျွန်တော်တို့လည်းဘာမှမသိကြဘူးတကယ်တည်းဖြစ်လို့ဖြစ်တော့ကျွန်တော်ထွက်လာတယ်။ထွက်လာတဲ့အချိန်မှာကျွန်တော်တို့လူစုခွဲလိုက်တယ်ဗျ။လူစုခွဲပြီးတော့ကျွန်တော်တို့လူစုခွဲလိုက်တယ်သူတို့မလာကြတော့ဒီအဲဒီတော့အဲ့ဒီဖန်ရှိရတာမကြားလိုက်တာနဲ့ပြန်ကြားလိုက်တာတော့သူကတရိပ်ချွေပြီးအချိန်မှာအဲ့ဒီနားမရှိရလို့ဖတ်ဆွဲတဲ့အချိန်မှာနိုင်ငံတော်ပါရကြအထူးကြောက်မရဘူ
း။မန္တလေးမြို့မှာတော့ဒီနေ့မနက်ပိုင်းကထွက်တဲ့တပ်ပေါင်းစုတပိတ်စစ်ကြောင်းကိုစစ်ကောင်စီတပ်တွေကကားနဲ့ဝင်တိုက်တနက်နဲ့ပြစ်ခတ်ဖမ်းဆီးတာတွေလုပ်ခဲ့တဲ့အတွက်6ဦးဖမ်းဆီးခံရတယ်လို့ဆန္ဒပြစစ်ကြောင်းမှာပါဝင်သူတူကပြောပါတယ်
။မနက်ကထွေစပိတ်တပ်ပေါင်းဆိုတာ6:15ထွက်ဖို့လုပ်ထားတာပေါ့။အဲ့ဒီနေရာမှာဟိုသူအရဲဝတ်တွေနဲ့ဒီနေရာပေါက်ကြမှုဖြစ်ပြီးတော့လာဆွဲတာပေါ့ဟုတ်။ပြစ်ခတ်မှုတွေရှိတယ်ကားရင်နဲ့ဝင်တိုက်တယ်အရဲဝတ်တွေနဲ့ပေါ့။အဲပြီးတော့လိုက်ဆွဲတယ်ပေါ့တရှုဆိုတရုတ်တိုက်ဆွဲသွားတယ်ဟုတ်။အဲပြီးတော့ဆိုင်ကယ်ကိုလည်းကားရင်နဲ့ပြစ်တိုက်တယ်ပေါ့ဟုတ်။ဟုတ်ရှောက်ရပါသွားတယ်ရှင်။ဆရာတယောက်ရဲ့ဒီတူငယ်ပိုင်း9ယောက်ရဲ့ပေါ့
။ခုလိုမန္တလေးမြို့မှာတပ်ပေါင်းစုတပိတ်စစ်ကြောင်းမနက်ပိုင်းမှာပြစ်ခတ်ဖြိုခွင်းဖမ်းဆီးခံရပေမဲ့နေ့လယ်ပိုင်းမှာလည်းပုံမှန်အတိုင်းဆန္ဒပြစစ်ကြောင်းတွေထွက်ခဲ့ကြပါဗျ။စကိုင်းတိုင်းမုံရမြို့မှာလည်းဒီကနေ့မှာတပိတ်စုံတပုံထခေါင်းစည်းစာတန်းနဲ့ချီတက်ဆန္ဒပြခဲ့ကြပါဗျ။အာနာရှင်စစ်ကောင်းဆောင်ကိုနီလန်းမြို့စုံနဲ့တိုက်ထုတ်မှသာရနိုင်မယ်လို့သတင်းစကားပါစင်တဲ့အတွက်ဒီလိုခေါင်းစဉ်ကိုရွေးရတာဖြစ်တယ်လို့မုံရဆန္ဒပြပွဲမှာပါဝင်သူတူက VOA ကိုရှင်းပြပါဗျ။
မုံရွာမှာတော့ကျွန်တော်ဒီမနက်ပိုင်းမှာတော့ကျွန်တော်ဒီမုံရွာရဲ့အတိအကျလက်မှတ်ကြီးဖြစ်တဲ့ပုံကျုံလက်မှတ်ပေါ့နော်ကျွန်တော်ဒီအင်အားကြာချီပြီးတော့ကျွန်တော်ဒီရန်ကုန်တို့မန်းလေးတို့ရဲ့အကောင်းဆုံးအတိုင်းပဲပေါ့နော်တပေးဆောင်တပုံထဆိုတဲ့အကောင်းဆုံးအတိုင်းပဲကျွန်တော်တို့ကအဲ့ကောင်းဆုံးကိုကင်ဆယ်ပြီးတော့ချီတက်ဆန္ဒပြခဲ့ပေါ့နော်အဲ့ဒါဘာလဲဆိုကျွန်တော်တို့ဒီနေ့ကကျွန်တော်တို့ဒီတော်လန်ရေးတမိုင်းမှာဆိုထင်ရှားတဲ့ကောင်းဆောင်ပေါ့နော်ဒါချီကွေဘာရာရဲ့မွေးနေ့နဲ့ဖြစ်တဲ့အတွက်ကျွန်တော်တို့ကဒီအကြံပတ်စစ်ကောင်စီကိုစန့်ကျင်ဖို့ပေါ့နော်ပြုတ်ကြဖို့တကတော့ကျွန်တော်တို့ကမိနာပေါင်းစုံသုံးပါပဲကျွန်တော်ပြုတ်ကြမယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကပြည်သူလူထုကိုတက်လက်နဲ့သဘောအနေနဲ့ရောကျွန်တော်တို့ကစိတ်ဆုံတပုံထားဆိုပြီးတော့ဒီညီတူညာတူနဲ့ကျွန်တော်တို့ဒီတိုင်းနိုင်ငံလုံးနဲ့ပေါ့နော်ကျွန်တော်ချိတ်ဆက်ထားတဲ့မြို့နယ်ဆိုင်မှာကျွန်တော်ဒီအဲ့ခေါင်းစဉ်ကိုဂင်ဆိုင်ပြီးတော့ဆန္ဒပြခဲ့ရပါ
ဒီကနေ့စိတ်ဆုံတပုံထခေါင်းစဉ်နဲ့ဒဝဲစလင်းကြီးရင်းမာပင်ကလေးစတဲ့မြို့တွေမှာလည်းလမ်းမတွေပေါ်ချီတက်ဆန္ဒပြခဲ့ကြပါတယ်ဖာကန်ပကူမတရားညိုင်ဘူးတလင်းရေပြူတိုက်ဥစားတဲ့မျိုးတွေမှာလည်းလျက်တပြက်ပျောက်ကြားတပိတ်ရာရင်းတပိတ်တွေပြုတ်လုပြီးဆရာနာသိမ့်မှုအပေါ်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလုပ်ခဲ့ကြပါရဲ့ရှင
် UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့လိုဂိုနဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဒါရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကို
နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။တရားရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတော့ချင်းပြည်နယ်ဘက်ကသတင်းကိုပြောပြပါမယ်။ချင်းပြည်နယ်ပညာရေးဦးစီးဌာနအတွက်ကျောင်းသုံးပုံနေဆောက်အုပ်တွေတင်ဆောင်လာတဲ့ကာနစီ၊ဂန်ကောနဲ့ဟာခါလန်အကြားမိရှုဖြစ်စီခံခဲ့ရပါတယ်။ကျောင်းသုံးပုံနေဆောက်အုပ်တသိန်းကျော်မိရှုမှုကိုဒေတာရင်းလှုပ်ရှားနေတဲ့ဒေတာကံပြည်သူ့ကာကွယ်ရေးအဖွဲ့ PDF လက်ချက်လို့စစ်ကောင်စီဘက်ကဆွဆွဲပေမဲ့ PDF ကဒါကိုညှင်းဆို့ထားပါတယ်။ဒီကြောင်း VOA သတင်းတောက်နိုင်ကွင်းအင်ကပြောပြပါမယ်ခင်ဗျာ။
ချင်းပြည်နယ်ဟာကားမြို့ကိုပို့ဆောင်မဲ့အခြေခံမူလတန်းကျောင်းသုံးပုံနှိပ်စာအုပ်တွေကိုလက်နက်ကင်အဖွဲ့တစ်ခုကနေမနေ့ကမီးရှို့ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်ဟာကားကိုပညာသူဝန်ကြီးဌာနကပညာကျောင်းသုံးဆောင်ပြီးသွားပို့တာဖြစ်ပါတယ်သွားပို့တာဟုတ်ကျွန်တော်တို့မီးရှို့ခံရတာဖြစ်တယ်အဓိကတော့အဲ့ဒီကမှနာမည်ခံထုတ်နေတဲ့ PDF ဆိုတဲ့အဖွဲ့တွေလောက်တာလို့အမြင်ဒီမှာလည်းသိရတယ်အဲ့ဒီစာအုပ်တွေချတာဒီကားတွေပြန်လွှတ်လိုက်တော့ကျွန်တော်တို့ဖြစ်တဲ့နေရာကတော့မိုင်တိုင်35နဲ့၄၀ကျောင်းကံကောနဲ့ဟာခါသွားကာလာဒီဘာသာကြီးပါအနည်းဖြစ်ပါကျောင်းသုံးပုံလေးဆောင်ကျွန်တော်ပသိန်းကျော်ကျော်ပါတယ်ကားကိုရပ်တန့်ခိုင်းတယ်ရပ်တန့်ခိုင်းပြီးတော့ဖောက်ဒီချခိုင်းတယ်ဖောက်ဒီချပါပြီးပြန်လာတော့အဲ့ကားနဲ့တရင်ပို့လို့လုံကြီးတပ်ဖွဲ့ဝင်တွေထိုက်တဲ့အချိန်မှာတော့အဲ့မှာအရှုတ်တာဖြတ်စီးထားတာတွေ့ရပါတယ်ဗျ
ချင်းမြင့်နယ်ပညာရေးဦးစီးဌာနဟာကားမြို့ကို KG တန်းကနေ Grade 4တန်းတုံးကျောင်းသုံးပုံနှိပ်စာအုပ်တသိန်း 28,000 ကျော်တင်ဆောင်လာတဲ့ကုန်သင်ရင်းနှီးကိုခံကောဟာကားတွားတဲ့လားမိုင်တိုင်35နဲ့40ကျမ်းမှာလက်နက်ကင်အဖွဲ့အစည်းတစ်ခုကနေရင်ကိုရပ်တပ်ပြီးနောက်ရင်ပေါ်မှာပါလာတဲ့ကျောင်းသုံးစာအုပ်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့နိုင်ငံပိုင်သတင်းစာမှာလည်းဖော်ပြထားပါတယ်ဒေတာတွင်းလှုပ်ရှားနေတဲ့ကာကွယ်ရေးအဖွဲ့ Chinland Defense Force တော်ဝင်ရှိသူကတော့သူတို့ဘွယ်လှုပ်ဆောင်လာမဟုတ်ဘူးလို့ပြောပါတယ်
။အဲ့ဒီတရင်ကိုကျွန်တော်ဒီမနေ့ကျင်းပုံမှာလည်းဖတ်ထားတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဖွဲ့မဟုတ်ဘူးကျွန်တော်တို့အချက်ပေးလို့လည်းမရဘူး။သူတို့ဟာသူတို့လှုပ်တာပဲဖြစ်နေတယ
်။ချင်းမြင့်နဲ့ဟာကားမျိုးနဲ့ဂန်ကောမျိုးကြမ်းမှာဇွန်လ10ရက်နေ့ကပဲစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဟာကားမျိုးပဲစင့်အားဖြည့်ဖို့အတွက်ဂန်ကောမျိုးကနေတက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုဟာကမြို့နယ်မိုင်40ကျော်ရွာတွေဘက်မှာချင်းကာကိုရေးဖွဲ့ဘက်ကတိုက်ခိုက်တာလို့ဆိုပါတယ်။ပြီးခဲ့တဲ့မေလ31ရက်နေ့တုန်းကလည်းဂန်ကောမြို့ဘက်မှာကျမရေးပညာရေးဝန်ထမ်းတွေနဲ့ကြေးရွာအုပ်ချုပ်ရေးမှူးအပါအဝင်လူ9ဦးပြစ်ခတ်အသတ်ခံရပါတယ်။ဒေသခံကာကိုရေးဖွဲ့တွေကတော့ဖောက်ခွဲရေးလက်နက်တွေတင်လာတဲ့ကားဖြစ်လို့ပြစ်ခတ်ဖမ်းဆီးတာလို့သတင်းထုတ်ပြန်ထားပါတယ်။ဟာကမြို့နယ်မှာစစ်အာဏာရှင်စန့်ကြီးရေးဇန္နပြသပိတ်မောက်စင်တွင်ဖမ်းဆီးထားတဲ့လူတွေအလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုချက်ကိုစစ်ကောင်စီဘက်ကမလိုက်လျှော့တဲ့အတွက်မေလ၂ရက်နေ့ကစပြီးတော့ဟာကမြို့မှာပြည်ထုကာကွယ်ရေးအဖွဲ့တွေနဲ့စစ်သားချတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။နန်ကုန်းအိမ်သတင်းပေးပို့ခဲ့တာပါခင်ဗျာ။မကြခင်မှာအပတ်စဉ်ခဏကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့ကရင်ပြည်နယ်ဘက်ကသတင်းတပုတ်ကိုတင်ပြပေးပါအောင်မယ်။ကရင်ပြည်နယ်မြဝတီ KI မှာတရားဆောက်လို့ရေးလုံနေတဲ့အလုသမားတွေကို KNU ကရင်အမျိုးသားအစည်းအရုံးရဲ့လက်နက်ကိုင် KNDO အဖွဲ့ကဖမ်းဆီးတပ်ဖြတ်တယ်ဆိုပြီးစစ်ကောင်စီရဲ့ထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့ KNDO ကညှင်းပယ်လိုက်ပါတယ်။အရသား48ယောက်ကို KNDO ကဖမ်းဆီးပြီး25ယောက်ကိုရဲရဲဆက်ဆက်တပ်ဖြတ်ခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာပါ။ဒီလူတွေကိုလုံခြုံရေးအရဆက်လက်ဖမ်းဆီးထားတယ်လို့ KNDO ဘက်ကတုံ့ပြန်ပါတယ်။ဒီအကြောင်းရန်ကုန်ကပြောတဲ့တဲ့ရင်ကိုတော့မခင်ဖြူထွေးကပြောပြပါမယ်ခင
်ဗျ။မြဝတီခရိုင်ဝေါ်လီမြို့မှာနယ်မြေကန်တက်ကဆောက်လုပ်နေတဲ့ဥဟုချောင်းတရာဆောက်လုပ်ရေးလုပ်ငန်းခွင်ကအလုပ်သမား48ယောက်ကိုကရင်မျိုးသားကာကွယ်ရေးတပ်မတော် KNDO ကမေလ31ရက်နေ့မှာဖမ်းဆီးပြီးဒီထဲက25ယောက်ကိုရဲရဲဆက်ဆက်တပ်ဖြတ်မြေမြုပ်ခဲ့တယ်လို့စစ်ကောင်စီကဒီနေ့ဇွန်လ14ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာမှာဖော်ပြပါတယ်။ KNDO ကဗိုလ်ကြီးအဆင့်ရှိသူစောပါဝါဦးစီးတဲ့အင်အား30လောက်ရှိတဲ့အဖွဲ့ကအမျိုးသား31ယောက်အမျိုးသမီး6ယောက်နဲ့ကလေးငယ်10ယောက်ကိုဖမ်းဆီးခေါ်ဆောင်သွားပြီးအမျိုးသား25ယောက်ကိုတပ်ဖြတ်ခဲ့တယ်လို့သတင်းထဲမှာရေးထားပါတယ်။အသက်ခံရတဲ့သူတွေကိုတပ်ပုံနဲ့တကွဖော်ပြထားတဲ့သတင်းစာပါသတင်းနဲ့ပတ်သက်လို့ KNDO ပြောရေးဆိုခွင့်ရှိသူစောဝါနေမှုကိုမေးမြန်းရမှာသူကအခုလိုညွှန်ဆိုပါတယ်
။ဖမ်းဆီးထားတယ်ဆိုတာတော့မှန်တယ်ကိုဒါပေမဲ့တပ်ဖြတ်တဲ့ကိစ္စတော့မဟုတ်ဘူး။အဲ့ဒီတင်ကတော့မမှန်ပါဘူးခင်ဗျ
။ဝေါ်လီမျိုးနဲ့ကနေလေးကြီးရွာနာကဥဟုချောင်းတရာတိဆောက်ရေးလုပ်ငန်းဟာဒေသဖွံ့ဖြိုးရေးအတွက်ဖြစ်ပြီးအခုလိုအရက်သားတွေအကြောင်းမဲ့တက်ဖြတ်ခံရတာဟာအကြမ်းဖက်လုပ်ရဖြစ်တဲ့အကြောင်းဒီကနေ့ထုတ်ချင်းမုံနယ်မြမအလင်းသတင်းစာမှာဖော်ပြထားတာပါ။ဒါပေမဲ့ KNDU ဘက်ကတော့သူတို့ဖမ်းဆီးလိုက်တဲ့တရားစီမံကိန်းလုပ်သားတွေဟာစစ်တပ်အတွက်ထောက်လန်းနေကြသူတွေဖြစ်တယ်လို့ VOA ကပြောပါတယ်
။သူတို့ကဘလို့ဒီတရားဆောက်လုပ်နေတာလဲကြာပြီကြာမိမိကကျတော့ကြာပြီ။အဲ့ဒါကိုဆောက်လုပ်မှုအကြောင်းပြလို့ပါဗျာ။သူတို့ကနည်းနည်းသုံးဖို့မှုလုပ်ငန်းတွေမှာခေါင်းဆက်လာတာမျိုးလေးရှိတယ်။ Now we don't have another D can do children in the Satanio. So the dialogue now down there was drawn at another tall and I'm you see there.
ထိုင်းတို့တပုံလိုက်တာမျိုးရှိတဲ့အခါကျွန်တော်တို့ဒါမျိုးလက်သမလို့ကျွန်တော်တို့ပြောထားပြီးတာဒါတို့လက်မခံသမလို့တဲ့အတွက်ကျွန်တော်တို့ကအဒီကတောင်းဖြစ်တယ်ပေါ့နော်ဒီကြီးတပုံကမျိုးတို့ရောက်ဆောင်လာတယ်ဖန်စီထားတဲ့46ယောက်ထဲက27ယောက်ကိုတော့ပြန်လွတ်ပေးလိုက်တဲ့အကြောင်းစောဝါနေမှုကပြောပါတယ်အမျိုးသား6ယောက်အမျိုးသမီး6ယောက်နဲ့ကလေးငယ်10ယောက်ပြန်လည်လွတ်မြောက်လာကြပြီး6ယောက်မှာ လက်နက်ငယ်တံရရီရထားလို့ကုသပေးနေရလို့စစ်ကောင်စီကပြောဆိုထားပါတယ်။ဒီတံရရီဟာစစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်မှုကြောင့်ရခဲ့တာဖြစ်ကြောင်း KNDU ဘက်ကတုံ့ပြန်ထားပါတယ်။အဆက်မပြတ်ပစ်ခတ်မှုတွေကြောင့်လည်း KNDU
ဘက်ကတက်သားနှစ်ယောက်လည်းကြာဆုံးခဲ့တဲ့အကြောင်းစောဝါနေမှုကပြောပါတယ်။အစည်းအဝေးမှာပဲဒီစာသာစစ်ကောင်စီပေါ့နော်စစ်ကောင်စီကလည်းလက်နက်ကြီးပစ်ခတ်မှုရှိရခဲ့တာမှာလက်နက်ကြီးကစံစီခံရတဲ့စစ်သားတွေနားကိုကြာမျိုးရှင်းမျိုးရှိရခင်ဗျ။ပြည်ထောင်အမှန်အဲ့လိုမျိုးဖြစ်တာခင်ဗျ။
ဓမ္မရကာကွယ်ရေးဦးစီးချုပ်ရဲ့သတင်းပြန်ကြားရေးဝက်ဘ်ဆိုက်မှာတော့တေဆုံးသူတွေအတွက်သက်ဆိုင်ရာရဲစခန်းမှာတေမှုတေခင်ဆောင်ရွက်နေပြီးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့အကြမ်းဖက်အဖွဲ့ကိုချိန်မုံနိုင်ရေးအတွက်လုံခြုံရေးလုပ်ငန်းတွေဆက်လုပ်သွားမယ်လို့ရည်သားထားပါတယ်။ကရင်ပြည်နယ်မြပရီမြို့ပေါ်မှာဆေးရုံချွေကောင်စီတက်တွေနဲ့ကရင်ပြည်နယ်အခြေစိုက်လက်နက်ကိုင်တက်တွေဇွ KNLA PC နဲ့ ကရင် မျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဟောင်းဗိုလ်ချုပ်များရဲ့သားဦးဆောင်တဲ့ ကရင် မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO တို့နဲ့ စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဖြစ်နေတာပါရှင်
မခင်ပြည်ထွေးပြောပြခဲ့တာပါခင်ဗျအခုဆက်ပြီးတော့နိုင်ငံအတွင်းကိုဗစ်ကူးစက်မှုများလာနေတဲ့အခြေအနေကိုကြည့်ကြရအောင်ပါပြည်တွင်းမှာကိုဗစ်ရောဂါပိုးကူးစက်ခံရသူတွေများလာလို့ကိုဗစ်တက်တရားလိုင်းစနေပြီလားဆိုတဲ့စိုးရိမ်မှုတွေရှိနေခြင်းပါပဲကိုဗစ်ကာကွယ်ဆေးထိုးထားပြည်သူတယောက်ကိုဗစ်ရောဂါနောက်တစ်ကြိမ်ဖြစ်ပွားခဲ့ပါတယ်မန္တလေးမြို့တော်စီပင်သားရဲကော်မတီကဌာနမှုတအူးဟာ
တာမန်နေမကောင်းဖြစ်တာကနေသူ့မှာကိုဗစ်-19ရောဂါရှိမရှိစစ်ဆေးခဲ့တာမှာတော့ကိုဗစ်-19ပေါ်စတစ်ဖြစ်ခဲ့ပါတယ်။သူဟာအိန္ဒိယကနေလာတဲ့ကိုဗစ်-19ကာဝယ်ဆေးကိုနှစ်ကြိမ်ထိုးထားပြီးသူပါ။သူနဲ့အတူမိသားစုဝင်တွေကကိုဗစ်-19ရောဂါပိုးကူးစက်ခံရပါတယ်။ဒါပေမဲ့စိုးရိမ်စရာအခြေအနေမှာမရှိဘူးလို့မန္တလေးတိုင်းပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာဝင်းနိုင်ကဗီအိုအေကိုပြော
ထိုးတာတော့ပေါ့ထိုးတာတော့သူရဲ့ဒီဘာကဓာတ်ပုံတွေက 80% ပဲကျွန်တော်ကဟိုအဖြစ်ကြီးရှိတာဟုတ်80%ဆိုတာလည်းကျွန်တော်ကဟိုအဖြစ်ကြီးဘောင်းဓာတ်ပုံတွေကအငြင်းအောင်ပါပေါ့အဲ့တော့အဲ့ဒီ20%ဒီမှာပါသွားတာလည်းရှိမှာပေါ့ဆိုရင်ကြာမရှိပါဘူးသူလည်းတမ်းမှန်ဘာမှလည်းလက္ခဏာမပြဘူးနော်ဖျားတာလေးနည်းနည်းလေးကြာသေးတာလည်းသူကိုပြင်ကိုဆွလိုက်လို့ positive ထွက်သွားတာပဲအဲ့လည်းကိုယ်ကွန်တရီနဲ့ကျွန်တော်ကုန်ဖြစ်တာလေအဝင်ကြီးထိုးတိုင်းဝန်လုံးအဖြစ်ဖြစ်တာတော့မဟုတ်ဘူးထိုးတာရှင်ဒီမထိုးတာလည်းအများကြီးကောင်းပါတယ်ကျွန်တော်လည်းပါပါတယ်
ဗြိတိန်နိုင်ငံအောက်စ်ဖို့တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးတွဲစမ်းသပ်ထားတဲ့ဆေးကိုတော့အိန္ဒိယနိုင်ငံမှာ COVID ရှိဆိုပြီးတော့ထုတ်လုပ်ပါတယ်ဒီဆေးက2ကြိမ်အပြည့်အဝဆေးထိုးထားတယ်ဆိုရင် COVID-19 ကပ်ရောဂါကို80ရာခိုင်နှုန်းကာကွယ်နိုင်တယ်လို့စမ်းသပ်တွေ့ရှိထားတာပါအခုလိုမျိုး COVID-19 ကာကွယ်ဆေးအပြည့်အဝထိုးပြီးသူတွေမှာရောဂါပိုးရှိနိုင်တာကနိုင်ငံတချို့မှာဖြစ်စဉ်တွေရှိခဲ့ပေမဲ့လို့မြန်မာနိုင်ငံမှာတော့ဒါဟာပထမဆုံးအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်မွန်ပြည်နယ်မော်လမြိုင်မြို့မှာလည်းဒီကနေ့မှာတော့အသက်62နှစ်နဲ့86နှစ်အရွယ်အသက်ကြီးပိုင်းတွေကိုဗစ် -19 ကူးစက်ခံရတာကြောင့်သေဆုံးခဲ့ရပါတယ်သူတို့မှာယောဂအခန်းကြီးရှိလို့ဆေးရုံလာတက်ကြတာကနေတဆင့်ကာယောဂတန်ရကြောင့်ဆစ်ဆေးတဲ့အခါမှာတော့သူတို့မှာကိုဗစ် -19 ကူးစက်ခံထားရတယ်ဆိုပြီးကိုဗစ်လူနာတွေအဖြစ်နဲ့အတည်ပြုခံထားရသူတွေဖြစ်ပါတယ်မြန်မာနိုင်ငံမှာဆီယနာမသိန်းခင်ဖေဖော်ဝါရီလမတိုင်ခင်ကကိုဗစ် -19 ယောဂတန်ရရှိတဲ့သူဘယ်သူကိုမဆိုဆစ်ဆေးနိုင်ခဲ့ပေမဲ့လို့အာနာသိမ့်ပြီးလိုက်တဲ့နောက်မှာတော့စီရီယန်အကြမ်းမဖက်လှုပ်ရှားမှုတွေမှာကျန်းမာရေးဝန်ထမ်းတွေတော်တော်များများပါဝင်ခဲ့လို့ကိုဗစ် -19 ရောဂါပိုးစစ်ဆေးနိုင်မှုမှာအားနည်းခဲ့ပါတယ်ကိုဗစ်တတိယလိုင်းဒဏ်ခံနေရတဲ့ထိုင်းနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မွန်ပြည်နယ်မှာတော့ထိုင်းနိုင်ငံကနေပြန်ဝင်လာသူတွေထက်ပြည်တွင်းကူးစက်မှုနှုန်းကတိုးလာနေပါတယ်ဒါကြောင့်ကပ်ရောဂါကူးစက်မှုကာကွယ်နိုင်ရေးစီမင်းစည်းကမ်းတွေကိုစနစ်တကျလိုက်နာဖို့လိုနေပြီလို့ မွန်ပြည်နယ်လူမှုကေဇယ်ရေးအဖွဲ့ရဲ့တာဝန်ရှိသူက VOA ကိုပြောပါတယ
်နောက်ပိုင်းစစ်ဆေးတွေ့ရှိရတာကဒီလူရပြန်နေမဟုတ်ဘဲနဲ့ဒီပြင်ပကလူနာတွေပဲဖြစ်နေတာပေါ့ပြင်ပလူနာတွေဖြစ်တဲ့အခါကျတော့ဒီပိုးကလည်းဟိုအပြင်မှာတက်ပြီးတော့ဟိုလာပြန့်ပွားနေနိုင်ပေါ့နော်ပြန့်ပွားနေတဲ့အခါကျတော့ပထမလိုင်းနဲ့ဒုတိယလိုင်းနဲ့ကျွန်တော်တို့ရဲ့တဲတန်ခံမှုပါပြီအေးဒီတတိယလိုင်းတန်အတွက်စီမင်းစခန်းထပ်ထုတ်တဲ့အခါကျတော့ကြည့်ရအခုဒီလူတွေပဲဒုက္ခရောက်မှာဆိုတော့ကြာအခုအနေထားနဲ့ဆိုလို့ရှိရင်တော့မက်တွေပါတွေသွားလာပြီးတက်ပြီးတော့ခနေကြတက်စင်ကိုသွားလာဖို့ဟိုပြောချင်တာပေါ့နော
်ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဂျွန်လ13ရက်နေ့ည8နာရီထုတ်ပြန်ထားတဲ့စာရင်းအရဆိုရင်တော့ပြည်တွင်းမှာကိုဗစ်အတည်ပြုလူနာ383ဦးနဲ့သေဆုံးသူ3ဦးရှိနေပါပြီအတည်ပြုလူနာအများဆုံးကတော့ရန်ကုန်တိုင်းတက်ကဖြစ်ပါတယ်စုစုပေါင်း226ယောက်မှာတော့211ယောက်ကလှဲကူးမြို့နယ်တွေကဖြစ်ပါတယ်ရှင်
မဆုံမွန်ပြပြပေးကြရပါခင်ဗျာအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာမို့ပထမအဦးဆုံးတော့တရင်တော်မတ်စုနဲ့စကြင်ပါတယ်ဆရာနာတင်ပြနောက်ပိုင်းနိုင်ငံတွေ့မတိမငင်ဖြစ်နေချိန်ကိုဗစ်ရောဂါတကြောပြန်ကူးစက်မှုနဲ့သေဆုံးသူတွေလည်းမြန်မာပြည်တွင်းမှာရှိနေပါတယ်ရောဂါတန်တရားရှိသူတွေကိုအရင်ကလောက်စစ်ဆေးရှာဖွေတာမလုပ်နိုင်တော့ပေမဲ့အခုစစ်ဆေးအတည်ပြုနိုင်တဲ့အရေးအတွက်နဲ့သေဆုံးသူတိုးလာနေတာကြောင့်ပြည်တွင်းမှာကိုဗစ်တတိယလိုင်းဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ဒါအပြင်ရောဂါကူးစက်သူနဲ့သေဆုံးသူတွေရှိလာနေတဲ့ဒေသတွေမှာကာယရောဂါတိုက်ဖျက်ရေးအတွက်အကူအညီတွေလိုအပ်နေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မဆုအစီအစဉ်ကနေတင်ဆက်ပေးသွားပါမယ်ခင်ဗျာ
COVID-19 ရောဂါတက်ခွဲတည်ပြုလူနာသေ212ဦးတွေ့ရှိရပါတယ
်။ဇွန်လ4ရက်ပြီးခဲ့တဲ့တောက်ကြန်နေ့ကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ည8နာရီထုတ်ပြန်ချက်အရပြည်တွင်းမှာ COVID ပိုးတွေ့လူနာသေ212ဦးရှိခဲ့တဲ့အကြောင်းဖော်ပြထားတဲ့အတွက်ဒါဟာ COVID ရောဂါစစ်ဆေးမှုရဲ့ 17.9% ခန့်နှုန်းမှာပိုးတွေ့ခဲ့တာဖြစ်ပြီးတော့ဆီယနာတင်ပြတဲ့နောက်ပိုင်းဓာတ်ခွဲစစ်ဆေးမှုတွေတဲ့တရက်အတွင်းအများဆုံးအတည်ပြုနိုင်တဲ့အရေးအတွက်လည်းဖြစ်ခဲ့ပါတယ်။ဒီထက်မှာအတီးပြစ်လူနာအများဆုံးတွေ့ခဲ့တာကချင်းပြည်နယ်ကတွန်းဆန်နဲ့ဖလန်းမြို့တို့မှာဖြစ်ပါတယ်။ချင်းပြည်နယ်တွန်းဆန်မြို့ကချီခားတိုက်နယ်ဆေးရုံမှာဇွန်လ3ရက်နေ့အထိ9ရက်တာကာလအတွင်းကိုဗစ်ကြောင့်သေဆုံးသူ5ဦးအထိရှိခဲ့ပါတယ်။သေဆုံးသူတွေထဲကိုဝန်ဆောင်အမျိုးသမီးအပါအဝင်အသက်50ကျော်အရွယ်တွေလည်းပါဝင်နေပြီးအများစုကရောဂါအခမ်းမရှိဘဲကိုဗစ်ကြောင့်သေဆုံးခဲ့တာလို့အဲ့ဒီမှာကုသမှုပေးနေတဲ့တာဝန်ရှိသူတွေကပြောပါတယ်။ပိုးတွေ့လူနာသစ်တိုးလာပြီးသေဆုံးသူတွေရှိလာပေမဲ့လူနာတွေနဲ့ထိတွေ့ဆက်ဆက်ခဲ့သူတွေကိုလိုက်လံရှာဖွေဖို့အခက်အခဲရှိနေသလိုကျန်းမာရေးဝန်ထမ်းအင်အားနဲ့ဆေးဝါးပစ္စည်းကိရိယာလိုအပ်ချက်တွေကိုအလင်းမီအောင်ဆောင်ရွက်နေရတယ်လို့တွန်းဆန်မြို့နယ်ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူကပြောပါတယ
်ကျန်းမာဆောင်ရွက်မှုရှိဘူးခိုးဆောင်ရွက်တယောက်ဗန်ချာနေနဲ့တွားတယ်နာစတရရဲ့သူစီရမဝင်တဲ့ကျန်းမာရေးဝန်ထမ်းတွေပေါ့နော်သူဟာကြတော့သူတို့ပိုးစစ်လူနာထဲမှာဟာအတက်စုတက်တာတော့ဟာဆီရက်ဖြစ်တဲ့ဟာတက်စီရမှာထားတယ်။အဲဆက်ပြီးကျတော့သူတို့ဒီတိုင်းပဲအိမ်မှာပဲထားလိုက်တယ်။ခုံးခွန့်တင်းပေါ့။တုံးကမှကျတော့သူတို့အကောင်လုံးပို့စစ်လို့နာဆိုရင်ဆိုင်ကလုံးစင်တာမှာထားတယ်၊ဆီရုံမှာထားတယ်။အချားယောဂတရားရောက်နေဆီရုံရောက်တယ်။ဆီရုံရောက်တယ်ဆိုရင်ကိုဗစ်ဖြစ်တယ်။ contact person လုံးမယ်ဆိုရင်တမလို့ဖြစ်တော့ကလောက်ချက်တော့ခုအာဝန်ချားရတော့တက်နိုင်တလို့ကိုလုံနိုင်တဲ့ခါနဲ့ကိုငေးလာရှိတယ်။ဒါတော့ဆီနိုဒီမတီးရီယယ်ပစ္စည်းလုံးရလာရှိတယ်။အခုနိုင်ငံရေးချိန်မှာကလည်းဟာကြတော့ post date တွေကို CP နိုင်ဖို့တက်နိုင်တော့ကြိုးစားပြီးလုပ်ပေးရတယ
်။အိန္ဒိယနိုင်ငံမှာကူးစက်မြန်ဗီဇာပြောင်းပို့သစ်တွေ့နေလို့အိန္ဒိယမြန်မာနယ်စပ်ချင်းပြည်နယ်တဲ့ကူးစက်ပြန့်နှံ့မှာကိုစိုးရိမ်နေကြတာပါ။တွန်းဆန်မြို့နယ်ကျန်းမာရေးမှူးဒေါက်တာထန်ရှင်းခိုင်ကတော့ယောဂါတန်တရားရှိပြီဆိုတာနဲ့အများဆုံးကုသမှုခံယူဖို့ကိုတိုက်တွန်းထားပါတယ
်။တက်နိုင်ဆုံးရက်တွေမဆောင်မဲနဲ့အမြန်ဆုံးနေတဲ့အနည်းဆက်ဆုံးစီးရုံစီးခန်းတွေမှာဒီကိုဗစ်ပိုးချင်းမီဆစ်ဆီးနိုင်ဖို့အကြံပြုချင်ပါတယ်အချင်းမီဆစ်ဆီးပြီးတော့ဆော့တီလို့ရှိရင်တော့ဒီအဆောက်ရောင်နာတို့ပါတော့လဲကျွန်တော်တို့အချင်းမီကိုးနိုင်မှာပေါ့နော်ဒီကိုဗစ်ကကွယ်စီးမီစီးခန်းတွေတွေလိုက်နာပြီးတော့ဆော့ဆော့တီမယ်ဆိုရင်တော့အကုန်လုံးမကကွယ်နိုင်တော့မှာနော်ဒီဆုံးမှုရှော့ချနိုင်မယ်လို့လို့ထင်ပါတယ
်ပိုးတွေ့သူတိုးလာတဲ့ချင်းပြည်နယ်အတွင်းကတွန်းဆန်ဖလမ်တစ်ဒင်နဲ့ထန်တလန်အပါအဝင်ဟာခါမျိုးတို့ကိုမလိုအပ်ရင်အပြင်မထွက်ဖို့ stay at home သတ်မှတ်ထားပါတယ်။ဒါအပြင်စကိုင်းတိုင်းအတွင်းကကလေးနဲ့တမူးမျိုးတို့ကိုလည်း stay at home သတ်မှတ်ထားပါတယ်။ဒီလိုသတ်မှတ်ထားတဲ့မျိုးနယ်တွေကအခြေခံပညာကျောင်းတွေကိုလည်းယောဂါကူးစက်ပြန့်နှံ့မှုအခြေအနေတွေကြောင့်ပြန်ပိတ်ထားပါတယ်။ပ
ပြည်တွင်းမှာကူးစက်နေတဲ့ကိုဗစ်ရောဂါမျိုးစားဟာအိန္ဒိယနိုင်ငံကလာတဲ့ကူးစက်မြန်ရောဂါပိုးဖြစ်နိုင်တဲ့သံသယကြောင့်စစ်ဆေးနေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကပြောပါတယ
်။ဒါနဲ့ပတ်သက်လို့ရှိရင်တော့ဒီတက်ခွဲနမူနာတွေကို reference lab မှာပေးပို့ဖို့ကိစ္စတွေလည်းဆောင်ရွက်နေသလိုပဲဒီကြိုင်နဲ့ထင်ပါလဲမြန်မာနိုင်ငံ DMR မှာလည်းဒါတွေကို genetic sequencing လို့ခေါ်တဲ့မျိုးရိုးဗီဇကိုစစ်ဆေးတဲ့ဥစ္စာတွေကိုလည်းလုပ်ဖို့လည်းဆောင်ရွက်နေပါတယ်။ဒါကြောင့်မို့ဒီသူတွေအနေနဲ့တော့ပေါ်ဆလို့မရတဲ့အနေအထားဖြစ်ပါတဲ့
လက်ရှိအချိန်မှာတော့တရုတ်နိုင်ငံကလာတဲ့ COVID ကာကွယ်ဆေး Sinopharm ကိုကျောင်းဆရာဆရာမတွေကိုအဓိကထားထိုးပေးနေတယ်လို့သိရပါတယ်ပြည်တွင်းမှာရောဂါပိုးကူးစက်သူတကြောပြန်ရှိလာနေပေမဲ့ဆေးရနာသိမ့်ပြီးနောက်အကြမ်းမဖက်တဲ့ CDM လှုပ်ရှားမှုမှာဆရာဝန်အတော်များများပါဝင်နေပြီးကာကွယ်ဆေးထိုးအစီအစဉ်တွေကိုလည်းကြဲကြဲပြန့်ပြန့်မလုပ်နိုင်သေးပါဘူးယောဂဖြစ်ပွားရာဒေသတွေမှာကျန်းမာရေးဝန်ထမ်းအင်အားလိုအပ်ချက်နဲ့စစ်ပစ္စည်းကိရိယာလိုအပ်ချက်တွေလည်းရှိနေပြီးပြည်တွင်းမှာကိုဗစ်တတိယလိုင်းဖြစ်လာမှာကိုစိုးရိမ်နေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ပါတယ်ခင်ဗျာ
။တော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးပါဦးမယ်။အဖြူစိမ့်ယူနီဖောင်းဝတ်ရတာကအစအကြောင်းဆရာမဖြစ်ရတာကိုအလေးထားတံပိုးထားတဲ့မူလာရန်ပြဆရာမမေကဆရာနာသိမှုကိုစန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်နေပါတယ်။မဲခိုးတယ်ဆိုတဲ့ဆွဆွချက်ဟာသူတို့လိုအကြောင်းဆရာမတွေကိုအကြောင်းဆရာတွေကိုစော်ကားတာဖြစ်လို့ CDM လှုပ်နေတာလို့ပြောပါတယ်။ဒီအကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးပါမယ်ခင်ဗျာ။
အခြေခံပညာကျောင်းတွေပြန်ဖွင့်နေတဲ့မြန်မာနိုင်ငံမှာစာသင်ခန်းတွေစီးပြန်မလာကြတဲ့ကျောင်းဆရာဆရာမတွေအများကြီးရှိနေပါတယ်။ဆရာမတယောက်ဖြစ်ရတာကိုတံပိုးထားတဲ့မူလာရန်ပြဆရာမမေကမဲခိုးတယ်ဆိုတဲ့ဆွဆွဲချက်ဟာသူတို့လိုဆရာတွေကိုစော်ကားတာဖြစ်တယ်လို့ယူဆတဲ့အတွက်အကြမ်းမဖက်အာဏာဖီဆန်တဲ့ CDM လုပ်နေတယ်လို့ပြောပါတယ
်။အဓိကကတော့ကျွန်တော်တို့မဲမတမာမှုလုပ်တယ်ဆိုပြီးတော့ပေါ့နော်။ဒီအာဏာသိမ်းလိုက်တဲ့ကိစ္စပေါ့။အဲတော့ကျွန်တော်တို့ကလေဝါကျမတို့24နာရီတည်တည်တာဝန်ထမ်းရတယ်ပေါ့နော်တာဝန်ထမ်းပြီးအရင်ပင်မန်းပြီးတော့တည်တောင်လောက်ရတာပေါ့ဒီကိစ္စဒါပေမဲ့ကျမတို့အဲ့လိုမဲမတမာမှုလုပ်တယ်လို့ဆွဆွဲတဲ့အခါကျတော့ကျမတို့ကဒါသူတို့တော်လှန်တယ်ပေါ့နော်ဒီအာဏာသိမ်းတဲ့ကိစ္စကိုလည်းကျမတို့ကမကျေနပ်ဘူးအဲရတဲ့အနေနဲ့တော်လှန်မယ်ဆိုပြီးကျမတို့ဘာလုပ်လို့ရလဲပေါ့လုပ်လို့ရလဲဆိုတော့ CDM လုပ်ရရတယ်ပေါ့နော်အဲ့လိုဆိုတော့ဒါဆိုရင် CDM လုပ်ကြမယ်ဆိုပြီးတော့လုပ်ချက်တာပါအဓိကတော့နောက်တစ်ခုကကျမကိုယ်တိုင်ကလေဒီဆေးအနာရှင်လက်အောက်မှာလေကျမဆေးတန်းအောင်နေအထိပေါ့နော်နေခဲ့ဆေးတန်းအောင်တော့မှာဒီမိုကရေစီအစိုးရဆိုတဲ့ဟာတက်လာတာပေါ့နော်အဲ့လိုဆိုတော့ဟိုတို့ရဲ့ဒီဆေးအစိုးရဆက်ပြီးတော့ရှိမယ်ဆိုရင်ဘာဖြစ်မလဲဆိုတော့ကျမတို့အားလုံးကတည်ပြီးသားပေါ့မြန်မာနိုင်ငံလူတွေအားလုံးကတည်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ကျမကလည်းဒါဟာကိုတို့ကိုလည်းမခံနိုင်ဘူးပေါ့နော်အဲ့ကျမတို့ကိုစော်ကားတာကိုလည်းလက်မခံနိုင်ဘူးပြီးတော့ဒါတို့လာရင်ဖြစ်မယ်အကျိုးဆက်တွေကိုလည်းတည်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ကျမ CDM လုပ်သွားတာပါ
အခုပေါ့နော်ចောင်းနေလဲပြန်ဖွင့်နေပြီចောင်းသားတွေလဲအចောင်းတက်တဲ့ចောင်းသားတွေလဲပြန်လဲရှိနေပါတယ်ဆိုတော့ဟိုအဲ့လိုចောင်းဖွင့်တဲ့ခါမှာဒီလိုចောင်းသားတွေចောင်းပြန်တက်တဲ့ခါမှာဆရာမတယောက်အနေနဲ့ဘယ်လိုခံစားမိလဲ CDM လောက်ထားတော့ကိုကတော့ចောင်းစာပြန်မတင်ဘူးပေါ့လေအဲ့တော့စာပြန်မတင်နဲ့ဆရာမတယောက်အနေနဲ့ဘယ်လိုမျိုးခံစားရလဲဆိုတာလဲသိပါရစေ
ကျမတို့လောက်ကကြတော့လေလာစားတယ်ဒီလောက်ရတာမဟုတ်ဘူးပေါ့နော်ဘာလို့ပဲမဲ့လဲကျမတို့ကဒီအလုပ်ကိုကြိုက်လို့လောက်တာပေါ့ကျမတို့အကြောင်းအလုပ်ကြတော့စေတနာလေးထည့်ရတယ်ပေါ့နော်အဲဒါကိုရေးကြေးထက်ကိုကကုသရရဲ့ဒီပညာဘယ်လိုပြောလူရန်ကြအလွာအသီးသီးရကလေးတွေကိုပေါ့နော်ပညာတက်သွားအောင်လုပ်ပေးရတယ်ကျမဆိုမူလာရမ်းများဖြစ်တဲ့အခါကျတော့ပို့ပြီးတော့ဒီလိုအသေးစိတ်ကလေးတွေကိုကူညီပေးရတယ်ပေါ့နော်ကလေးတိတိလေးအဲဒါကိုကြိုက်လို့ကျမဆရာမအလုပ်ကိုလုပ်တာပေါ့နော်အဲကျမဆိုကျမရဲ့uniform ဝေးရတာအစားကျမသဘောကျတာပေါ့အဲ့လိုအသေးစိတ်ကလေးကျမအလုပ်ကိုကျမချစ်တယ်ပေါ့နော်အဲ့လိုကနေပြီးတော့အခုဒီလိုလုံလိုက်ရတဲ့အခါကျတော့တတိထင်းဆိုပုံမှန်အကြောင်းအပြန်သွားနေရပြီပြီးတော့သူများရဲ့အကြောင်းသွားနေရတယ်ကျမတို့ကတွေ့ရပေါ့နော်အဲ့တော့ကိုယ့်အလုပ်ကိုကတော့နှမျောတာပေါ့နော်နှမျောပြီးတော့ဒီအလုပ်ကိုကိုယ်မလုပ်ရတော့ဘူးဆိုပြီးတော့အဲ့လိုစိတ်တော့ဖြစ်တာပေါ့နော်ဒါပေမဲ့ဟိုဒီကိစ္စကြီးကเนี่ยปี้ว่ามั้ยလို့တော့မျောလဲมาတယ်ကျမเนี่ยปี้ပြီးတော့ကျမတို့လည်းကိုယ်အလုပ်ကိုပြန်ပြီးတော့လုပ်ရမယ်ဆိုပြီးတော့မျောလဲပြီးတော့ဒီလို CDM ကိုလုပ်နေတာပေါ့เนาะအဲ့တော့အခုလည်းကျမအဲ့လိုစိတ်ပဲရှိနေပါသေးတယ်
ဆီယမရဲ့ပေါ်တော့ကျောင်းသူကျောင်းသားတွေရောဆီယမတယောက်အနေနဲ့အစတင်မပေးတဲ့ကိစ္စနဲ့ပတ်သက်လို့ရောတကယ်လို့မေးခွန်းထုတ်လာမယ်ကျောင်းသားတွေကဆီယမဘာလို့ကြောင်းမလာရလဲလို့ဆိုရင်ရောဆီယမရှင်းပြဖို့ဘယ်လိုမျိုးစဉ်းစားထားပါလဲရှင့်
ရှင်အစိုးရပါတော့ကျမတို့ကိုထိန်းထုတ်ပြီးတော့ဒီတင်ကြားရေးရန်နေရာကိုမောင်းနေခိုင်းမှာပေါ့ပြောရမယ်ဆိုအရင်တော့ကျမတို့ရဲ့ဒီမိုကရေစီအစိုးရနဲ့ကျမတို့တင်ကြားရေးစနစ်တစ်တည်းလဲကြောင်းတဲ့အချိန်မှာကျမတို့ကကိုကိုလွတ်လွတ်လပ်လပ်တီထွင်ဖန်တီးရတဲ့လူရန်စားအဲလူသားတွေဖြစ်လာပြီပေါ့နော်ကျန်ဆယ်မတွေပညာရှင်လိုမျိုးပုံစံမျိုးဖြစ်လာပြီလို့ကျမတို့ကယုံကြည်ပြီးတော့အရင်ကျမတို့စူးစမ်းခဲ့တယ်ပေါ့စူးစမ်းပြီးလုပ်ခဲ့ဒါပေမဲ့အခုကျတော့စစ်တပ်အာဏာရှင်နဲ့ကျမတို့ကကျမတို့ငယ်ငယ်တုန်းကသာတဲ့ကြာခံရတဲ့ပုံစံအတိုင်းပေါ့နော်သူတို့ရဲ့ရန်တရားကြီးအောင်မြင်အောင်လို့ဒီလူရန်စားတရက်ကိုဖော်ထုတ်ပေးရမယ်လူတွေပေါ့နော်အဲ့လူတွေဖြစ်လာတော့မယ်ပေါ့နော်အဲ့တော့အဲ့ဒါကိုကျမမလုံထိုင်ဥမာဒါပြောရင်အဲ့ကျမဆံမစားဖြစ်တယ်ရခဲ့အစိုးရပြည်ကျမဒီလိုအစစ်မပြေဘူးလို့ထင်ဝေဖန်ခဲ့ကွန်ပလိန်တက်ခဲ့တာပေါ့နော်အဲ့လူမျိုးကြီးကျမလုံခဲ့တဲ့သူအဲ့ခုဒီဆိုရနဲ့ကျမတို့ဘလို့မှလည်းကွန်ပလိန်တက်လို့ရမှာမဟုတ်ဘူးကျမတို့ရဲ့ပညာရေးလောကကြီးတိုးတက်အောင်ဘာကြံဉာဏ်မှလည်းပေးလို့ရမယ်အစိုးရမဟုတ်တဲ့အခါကြတော့ပေါ့နော်သူတို့လက်အောင်မှာကျမကိုချုပ်ပြီးစတင်ခိုင်းမလို့ခံစားရတယ်ပေါ့နော်အားကြောင့်မို့ကျမလုံးဝစာမတင်နိုင်ဘူးပေါ့နော်အဲ့ကလေးတွေအနေနဲ့လည်းကျမကိုနားလည်မှာပါကျမရဲ့တပည့်တွေထဲမှာလည်းအခုဆိုကြောင်းမတက်တဲ့ကလေးကပို့တော်တော်များပါတယ်
ရောဆီယာမနဲ့အတူပေါ့နော်ဆီယာမရဲ့ဒီလှုပ်ဖို့ကင်ဘဲတခြားဆီယာမတွေမှာတဲ့ရောအကြောင်းပြန်တက်နေသူတွေရှိလားအဲ့တော့သူတို့တွေနဲ့ရောဒီဆီယာမအကြောင်းမတက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြောပြဆွေးနွေးဖြစ်တာမျိုးရောရှိပါလားရှင
်ဟိုတော်တော်များများကတော့အဲအကြောင်းမသွားကြဘူးပေါ့နော်စီဒီယမ်လုတ်တယ်လို့မြင်ရပါတယ်ဒါပေမဲ့အဲ့လိုမျိုးအင်းပြန်ပြီးတော့တက်နေတဲ့လူတွေလည်းရှိတယ်ပြန်တက်နေတဲ့လူတွေလည်းမှာကျမနဲ့အဆက်အသွယ်မပြတ်ရှိနေတဲ့လူတွေလည်းရှိတယ်ပေါ့နော်အဲ့လိုဆိုတော့တချို့တွေရဲ့အခြေအနေကိုလည်းကျမတို့ကဟိုနားလည်သိရတယ်ပေါ့နော်သူတို့ရဲ့လုံခြုံရေးတို့ဘာတို့ပေါ့တချို့တွေဆိုလုံးဝပြန်ဟိုဘယ်လိုပြောဖြစ်လို့လာပြန်ဝင်ရတဲ့လူမျိုးရှိရယ်ပေါ့နော
်ဆိုဆရာမဆောဆောပြောခဲ့တယ်လို့ပေါ့နော်တချို့ဆရာမတွေကတော့သူတို့စိတ်ထဲမှာလှုပ်ချင်ပေမဲ့လည်းအခြေအနေအရ CDM ကိုဆက်လုပ်လို့မဖြစ်လို့အလုပ်ခွင့်ပြန်ဝင်တယ်လို့ပြောပါတယ်ဆိုတော့အဲ့လိုမျိုးအလုပ်ခွင့်ဝင်နေကြတဲ့ဒီဆရာမတွေအပေါ်မှာဟိုအများတချို့ ਆ ပေါ့လေအများပြည်သူက social punishment လောက်တာမျိုးတွေဝေဖန်တာတွေတိုက်ခိုက်တာတွေနောက်တချို့နေရာတွေမှာဆိုရင်ဆီယာမားတွေကိုပြစ်မှတ်ထားပြီးတော့ဟိုကိုထိလက်ရောက်လောက်တာမျိုးတွေအထိပါရှိပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ရောဆီယာမားဘယ်လိုမျိုးပြောချင်ပါလဲရှင
်ဒါဆိုလူတွေတည်တဲ့ကိစ္စမှာဟောပေါ့နော်ဘယ်လိုပြောရမလဲဆိုတော့မေးခွန်းထုတ်စရာရှိနေပြီပေါ့နော်အဲကျမကတော့ဒါသူတို့ရဲ့လူရဲ့ကြောင့်မလို့သူတို့ခံစားရတာလို့ပဲမြင်နေပေါ့နော်အဲကျမတို့ဆိုရင်လည်း CDM လောက်ထားတဲ့အတွက်ကျမတို့မှာ MA မကင်းပေါ့နော်ခံစားနေရတယ်ရှောင်ပုံးနေတဲ့လူတွေပုံးနေရတယ်ကြောက်တဲ့လူတွေလည်းကြောက်နေရတယ်ပေါ့နော
်ဆရာမတယောက်အနေနဲ့အခုလိုမျိုးကျောင်းမှာကျောင်းပြန်မတက်ဘူးဆရာမတယောက်အနေနဲ့စပြတ်မတင်တော့ဒီကျောင်းသူကျောင်းသားတွေရဲ့ပညာရေးကိုအခုလိုမျိုးဟို CDM လုပ်နေတဲ့ဆရာမတွေကြောင့်ထိခိုက်စေမယ်လို့ရောဆရာမတို့မတွက်ဘူးလားမမြင်ဘူးလားရှင
်အဲ့လိုကတော့မမြင်ပါဘူးဘာလို့လဲဆိုတော့ကျမအခုကြားရတဲ့လောက်ပါတော့ပေါ့နော် CDM လုပ်နေတဲ့ဆရာမတွေကဒီတိုင်းပဲ CDM ဆိုပြီးတော့အိမ်မှာထိုင်နေတာမရှိဘူးပေါ့နော်တက်နိုင်တဲ့ဘက်ကနေပြီးတော့ဒီကလေးတွေပညာရေးကိုဘယ်လိုဖြည့်ဆည်းပေးရမလဲဆိုပြီးတော့ပေါ့နော်အဲ့လိုမျိုးလုပ်နေတဲ့အဖွဲ့အစည်းတွေလည်းအခုအများကြီးရှိပါတယ် home schooling နဲ့ပတ်သက်တာတွေလုပ်ပေးနေတယ်တချို့ဆိုရင်လည်းပေါ့နော်အဲ့တော့ကိုညီနေတယ်ကလေးတွေပညာရေးအတွက်ကတော့ဟိုအရန်တော့စိုးရိမ်စရာမရှိဘူးလို့ထင်တယ်ပေါ့နော်အခုဆိုတာစစ်ဘေးရှောင်ကလေးတွေပေါ့နော်ကလေးနေရတဲ့ကလေးဆိုရင်ပညာမတင်ရအောင်ပေါ့နော်အဲကျမတို့ကဒီလိုအခြေအနေမှာတော့ဟိုတနိုင်ငံလုံးကကလေးနီးမျိုးမျိုးနဲ့ပညာတင်နိုင်ဖို့ပေါ့နော်ကျမတို့ကကုညီလို့ရတယ်ကုလည်းကုညီနေရရှိတယ်ဒါပေမဲ့အဲ့ဒါကဒီကြောင်းကိုတွားပြီးတော့ဒီစစ်အစိုးရအောက်မှာလက်အောက်မှာပေါ့နော်စာတင်မှမဟုတ်ဘူးကျမတို့အပြင်အနေနဲ့ကုညီလို့ရတဲ့အခြေအနေတွေအများကြီးရှိပါတယ်လုပ်လည်းလုပ်နေကြပါတယ်ပေါ့နော
်ကျောင်းကနေမှာကျောင်းသားတွေကိုစာတင်မပေးနိုင်လို့စိတ်မကောင်းပေမဲ့အခုအချိန်မှာရုံမတက်ဖဲရုံထွက်ဖို့လိုအပ်တယ်လို့ခံယူထားတဲ့မူလာရန်ပြဆရာမမေဖြစ်ပါတယ်သူ့လိုပဲကိုယုံကြည်ချက်အတိုင်းဆက်လက်ရည်တည်နေကြတဲ့အစိုးရဝန်ထမ်းတွေမြန်မာနိုင်ငံမှာအများအပြားရှိနေကြပါတယ်ရှင်ကျွန်မဆုမြတ်ပါပ
ါမဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာအခုဆက်ပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ် ransomware လို့ခေါ်တဲ့ computer စနစ်ကိုတိုက်ခိုက်ငွေညစ်တဲ့ကိစ္စတွေကကဘာတလောမှာများလာနေပြီးလက်တလောဖြစ်ခဲ့တဲ့ computer စနစ်တွေအပေါ်အဆိုးဝါးဆုံးတိုက်ခိုက်မှုတချို့နဲ့ပတ်သက်လို့တော့ရုရှားမှာအခြေစိုက်တဲ့ရာဇဝတ်ကိန်းတွေကိုတန်တရားရှိထားပါတယ် ransomware နဲ့တိုက်ခိုက်မှုတွေအကြောင်းမီရှဲကွင်းရဲ့သတင်းဆောင်ပါကိုဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမှတ်သင်ကြီးထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ
အမေရိကန်ရှေ့ဘက်ကမ်းရိုးတန်းဒေသတစ်ခုလုံးရဲ့ထက်ဝက်နီးပါးကိုလောင်စာဆီထောက်ပံ့တဲ့အကြီးကရေနံပိုက်လိုင်းကြီးစီမံခန့်ခွဲသူကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးစိုက်ဘာတိုက်ခတ်ခံရပြီးတဲ့နောက်လုပ်ငန်းကွန်ရက်ကြီးတစ်ခုလုံးကိုပိတ်ခဲ့ရတာပါအမေရိကန်တောင်ပိုင်းပင်လယ်ကွေ့ကရေနံချက်ဆက်ယုံတွေနဲ့နိုင်ငံအရှေ့ပိုင်းတောင်ပိုင်းတစ်လွှာကိုချိတ်ဆက်ထားတဲ့မိုင်9500အရှေ့ပိုက်လိုင်းတွေကတဆင့်ဓာတ်ဆီဒီဇယ်လေယာဉ်သုံးအပါအဝင်တခြားလောင်စာဆီစီပေပါပေါင်းတရက်ကို 1.5 သန်းလောက်ကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးကပို့ဆောင်ပေးနေတာပါအမေရိကန်ရဲ့အကြီးဆုံးလောင်စာဆီတဲပို့ပိုက်လိုင်းကြီးကိုလိုနီယယ်ပိုက်လိုင်းရဲ့ကွန်ပျူတာတွေတိုက်ခိုက်ခံရမှုကြောင့်လုပ်ငန်းတွေရပ်ဆိုင်းခဲ့ရတာမှာအမေရိကန်ရှေ့ဘက်ကမ်းရိုးတန်းဒေသတွေမှာ73စီဖြန့်ဖြူးမှုကိုထိခိုက်ခဲ့ရသလိုလူလူကြားမှာလည်းစိုးရိမ်စိတ်နဲ့အလူအယက်ဝဲယူတာတွေဖြစ်ခဲ့ပါတယ်နောက်ပိုင်းမှာတော့ကွန်ပျူတာစနစ်ပြန်လည်အသုံးပြုနိုင်ရေးအတွက်ဒေါ်လာ 4.4 သန်းပေးခဲ့ကြောင်းကိုလိုနီယယ်လုပ်ငန်းကြီးကဝန်ခံခဲ့ပါတယ်။ကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးရဲ့အမှုဆောင်အရာရှိချုပ်ဂျိုးဆက်ဘလန့်ကလုပ်ငန်းတွင်းကွန်ပျူတာကွန်ရက်ကိုဖျက်တောက်ခဲ့တဲ့ဟက်ကာတွေကိုဒေါ်လာ5သန်းပြန်ပေးငွေပေးဖို့ဆုံးဖြတ်ခဲ့တဲ့အခိုက်အတန့်ကိုအခုလိုပြန်ပြီးတော့ပြောပြပါတယ်
။ It was the hardest decision I made in my 39 years in the energy industry.
ဆိုရင်လုပ်ငန်းကဏ္ဍမှာ39နှစ်တာအလုပ်လုပ်ခဲ့တဲ့ကာလအတွင်းဒီကိစ္စကအခက်အခဲဆုံးဆုံးဖြတ်ချက်ဖြစ်ပါလေတဲ့ကိုလိုနီယယ်ပိုက်လိုင်းဟာနိုင်ငံအတွက်ဘလောက်အရေးကြီးတယ်လဲဆိုတာကိုသိရှိနားလည်ထားတဲ့အတွက်နိုင်ငံရဲ့အကျိုးစီးပွားကိုရှေ့တန်းတင်ခဲ့ပါတယ်လို့သူကပြောခဲ့တာပါပြန်ပေးငွေမပေးမချင်းအဖွဲ့အစည်းတွေလုပ်ငန်းလဲပတ်လို့မရအောင်ကွန်ပျူတာစနစ်ကိုတိုက်ခိုက်မှုဖြစ်တဲ့ကိစ္စတွေကတိတိတသားတိုးလာနေတယ်လို့ကြွမ်းကျင်သူတွေကပြောဆိုထားပြီးအမေရိကန်ပြည်တော်စုအတွင်းလက်တလောတိုက်ခိုက်ခံရမှုတွေမှာတော့ကိုလိုနီယယ်ရေနံပိုက်လိုင်းလုပ်ငန်းကြီးတိုက်ခိုက်ခံရမှုလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းကွန်ပျူတာကွန်ရက်ကိုဖောက်ထွင်းသူဟက်ကာတွေကစေယုံတွေတည်ယူပို့ဆောင်ရေးဌာနတွေနဲ့စားနပ်ရိက္ခာထောက်ပံ့မှုလိုအရေးကြီးတဲ့လုပ်ငန်းကြီးတွေကိုပစ်မှတ်ထားခဲ့ကြပါတယ်။ဒီတိုက်ခိုက်မှုတွေကနယ်နိမိတ်ကန့်သက်ချက်မရှိသလိုဒီဂျစ်တယ်ငွေကြေးနဲ့တောင်းတဲ့ငွေကိုပေးချရတာကြောင့်ပြစ်မှုကျူးလွန်သူတွေကိုဖမ်းဆီးရမိဖို့ကလည်းခက်ခဲပါတယ်။ကွန်ပျူတာစနစ်ရဲ့အနှစ်ချက်တွေကိုဟက်ကာတွေကနှီးမျိုးစုံသုံးပြီးတော့အမျက်ထုတ်ကြတာပါဝန်ထမ်းတွေထံကိုတစ်ဖက်လှည့်နဲ့အီးမေးလ်တွေပေးပို့ဖြန့်ချစေပြီးတဲ့နောက်ကွန်ပျူတာတွေချိတ်ဆက်ထားတဲ့ network မှာကွန်ပျူတာဗိုင်းရပ်စ်ထည့်ဖို့လုပ်တာမျိုးလည်းပါပါတယ်ကိုလိုနီယယ်ရေနံပိုက်လိုင်းလုပ်ငန်းကြီးကိုဟက်ကာတွေဖောက်ထွင်းမှုမှာတော့တီးသန့် network ထဲကိုချို့ဖောက်ဝင်ရောက်ပြီးစနစ်ကိုပိတ်ပစ်လိုက်တာဖြစ်ပါတယ်အဲ့ဒီနောက်မှာတော့ကွန်ပျူတာကွန်ရက်ကိုပြန်ဖွင့်နိုင်ဖို့အတွက်ဘသူကိုငွေပေးရမယ်ဆိုတဲ့လမ်းညွှန်ချက်ကိုဟက်ကာတွေကထားခဲ့တာပါပြန်ပေးငွေညှိနှိုင်းတဲ့နေရာမှာလဲဟက်ကာတွေကလုပ်ငန်းကြီးရဲ့အထူးအရေးကြီးမှတ်တမ်းတွေကိုကူးယူပြီးလူသိရှင်ကြားဖွင့်ချမယ်လို့ချင်းချောက်ခဲ့ကြပါတယ်ပြန်ပေးငွေရပြီဆိုပါဟက်ကာတွေကဒီဖိုင်တွေကိုဖွင့်ဖို့ဇကဝတ်ကိုပေးတာဖြစ်ပါတယ်ပြန်ပေးငွေကိုလည်းတစ်ခါတည်းမှဒီဂျစ်တယ်ငွေချင်းနဲ့ပေးချရတာကြောင့်ခြေရခံဖို့ခက်ပါတယ်နောက်ဆုံးပေါ်လှည့်စားနည်းကတော့ကွန်ပျူတာဖောက်ထွင်းမှုလုပ်ငန်းစဉ်ရဲ့ကျွမ်းကျင်ပိုင်နိုင်မှုဖြစ်ပြီးရာဇဝတ်ကိန်းတွေဘက်ကဆောင်ရွက်နိုင်စီမဲ့ software တွေကို hacker တွေထံကရနိုင်တဲ့အချက်ဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ Raj Samani ဟာ McAfee ရဲ့အကြီးအကဲသိပ္ပံပညာရှင်ဖြစ်ပါတယ်။မကြာခင်ကကျင်းပတဲ့ Aspen Institute အခမ်းအနားတစ်ခုမှာ Zoom ကနေတဆင့်သူကအခုလိုပြောပါတယ
်။ The bad guys have got better.And we've effectively completely lost sight.
လူဆိုးတွေကပိုပြီးတော့တော်လာကြပါတယ်။အခုဆိုရင်မိဖက်သဘောမျိုးပူပေါင်းဆောင်ရွက်မှုပုံစံနဲ့ပြဿနာရဲ့သဘောတဘာဝကိုသတိမထားမိကြဘူးလို့သူကပြောခဲ့တာပါ။ကိုလိုနီယယ်ရေနံပိုက်လိုင်းလုပ်ငန်းကြီးကပေးတဲ့ပြန်ပေးငွေတဲကရုရှားအခြေစိုက်စိုက်ဘာရာဇဝတ်မှုဂိုင်းထံကိုလွှဲပြောင်းတယ်လို့ဆိုတဲ့ဒေါ်လာ 1.3 သန်းကိုအမေရိကန်အနာပိုင်တွေကပြန်လည်ရယူနိုင်ခဲ့ကြောင်းလည်းအနာပိုင်တို့ကပြောပါတယ်။စိုက်ဘာရာဇဝတ်မှုကျူးလွန်သူတွေကိုရုရှားမှာကင်းလွတ်ခွင့်ရနေတဲ့ကိစ္စကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဒီသတင်းပတ်ထဲဂျီနီဗာမှာဆွေးနွေးတဲ့အခါအမေရိကန်သမ္မတဂျိုးဆပ်ဘိုင်ဒန်ကပြောမယ်လို့ခန့်မှန်းထားကြပါတယ် မေရိကန်သမ္မတဘိုင်ဒန်နဲ့ဥရောပခေါင်းဆောင်တွေအနေနဲ့ကတော့အင်တာနက်ဖောက်ထွင်းဝင်ရောက်တဲ့ကိစ္စတွေကိုပိုပြီးပြင်းပြင်းထန်ထန်အရေးယူလှုပ်ဆောင်မဲ့သဘောမျိုးပြောဆိုထားတယ်လို့လဲကျွမ်းကျင်သူတွေကပြောပါတယ်။လုံခြုံရေးနဲ့နည်းပညာဆိုင်ရာအင်စတီကျူရဲ့အမှုဆောင်အရာရှိချုပ်ဖိလစ်ရင်နာကအခုလိုပြောပါတယ်
They're going to be taking more and more steps to actually come out.
Cyber yasrin mu de ma ka be a myo ta hloun chong yin chin chaw mu a phit ba. Naw tat that bi ma phit aw. A sin sin to bi do a ye yu saung yet twa ba lein me de. Di pyatana ko kain twen nai yi a twae a yin myit twe le ti ti ta ta that to ja ba lein me lu pyo ka da ba. Long gan chi twe ka ni myo nge le de a song a phwe si twe a lo a ni ne cyber hloun chong yin twe myit bi ransomware ne taik khat khan ya mu ka kwe ja bo.အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကသတိပေးချက်ထုတ်ပြန်ထားပါတယ်။ငွေညစ်တဲ့အင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေကပိုပြီးတော့ဆိုးလာနေကြောင်းအမေရိကန်ရှေ့နေချုပ်မာရစ်ဂါလန်ကလည်းတခြားအမေရိကန်အစိုးရတာဝန်ရှိသူတွေနီးတူသတိပေးထားပါတယ်။ဒီတိုက်ခိုက်မှုတွေဟာတိတ်ပြီးတော့ဆိုးရွားတဲ့ချင်းချောက်မှုဖြစ်နေကြောင်းနဲ့အစွမ်းကုန်အရေးယူဆောင်ရွက်ကြဖို့လဲရှေ့နေချုပ်ကလွှတ်တော်အမှတ်တွေကိုတိုက်တွန်းပါတယ်။ဇွန်လ9ရက်နေ့ကလုပ်တဲ့တရားရည်ဌာနအတွေ့2022ခုနှစ်ဘဏ္ဍာနှစ်ရန်ပုံငွေပန်ကြားတဲ့အထက်လွှတ်တော်ကြားနာပွဲမှာရှေ့နေချုပ်ဂါလန်ကစိုက်ဘာတိုက်ခိုက်မှုတွေကိုသတိပေးပြောဆိုခဲ့တာဖြစ်ပါလေရှင
်။မတ်တင်ဂီထိုက်စစ်စစ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ကြရတာပါခင်ဗျာ။တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာဆီယနာတင်ပြနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်ပြီးလူထုအတွက်သတင်းမှန်တွေကိုအချိန်နဲ့တပြေးညီတင်ပြဖို့ရွေချက်နဲ့လူထုမိတ်ဆွေရုပ်သံအစီအစဉ်တစ်ခုကိုအမေရိကန်ကမ္ဘာသတင်းမီဒီယာ USAGM ကနေဇွန်လ6ရက်နေ့ကစပြီးစတင်ထုတ်လွှင့်ပေးနေပါပြီ Punch you ကြည့်ရှုနိုင်တဲ့ရုပ်သံလိုင်းအသေးစိတ်ကို VOA website burmese.voanews.com မှာဖော်ပြပေးထားပါတယ်လူထုမိတ်ဆွေရုပ်သံအစီအစဉ်ကိုတပတ်ခုနှစ်ရက်တနည်းတာပတ်လုံးထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ VOA နဲ့ RFA ရုပ်သံအစီအစဉ်တွေကိုပူတွဲထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့သတင်းအချင်းချုပ်ကိုဆက်ပြီးတင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာစစ်အာဏာစံချင်ရေးတပိတ်မောက်ဆန္ဒပြလှုပ်ရှားမှုတွေနေရာကွက်ကြားဆက်ရှိနေပါတယ်ဒီကနေ့မနက်ပိုင်းရန်ကုန်မန္တလေးမုံရွာနဲ့တခြားမြို့တွေမှာတပိတ်ဆုံတပုံထခေါင်းစဉ်နဲ့ဆီအာနာရှင်စံချင်ရေးတပိတ်မောက်ကြပါတယ်မန္တလေးမဟာမိတ်တပ်ပေါင်းစုတပိတ်စစ်ကြောင်းစတင်ဖို့လူစုနေတဲ့မနက်6နာရီဝန်းကျင်မှာအရဝတ်နဲ့လက်နက်ကန်တချို့ကားနဲ့ရောက်လာပြီးပစ်ခတ်ဖြိုခွဲခဲ့လို့လူ9ဦးတဲ့မနက်ဖမ်းဆီးခံရပြီးလူတချို့ဒဏ်ရာရခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဒါပေမဲ့မန္တလေးကတခြားတပိတ်စစ်ကြောင်းတွေဖြစ်တဲ့မြတောင်တပိတ်အမရပူရတပိတ်ပညာရေးတပိတ်နဲ့တခြားတပိတ်တွေကတော့ဖြိုခွင်းမခံရပဲလူစုခွဲခဲ့ကြပါတယ်ဆွဲချက်တော်များများနဲ့ရင်ဆိုင်နေရတဲ့မြမဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်အမှုတချို့ကိုနေပြည်တော်မှာဒီကနေ့ရုံထုတ်စစ်ဆေးပါတယ်တော်ဆန်းစုကြည်ရဲ့အမှုတစ်ခုချင်းစီကိုရက်180အတွင်းအပြည့်အစုံစစ်ဖို့တရားသူကြီးနဲ့သဘောတူညီမှုရပြီးတဲ့နောက်မှာဇွန်လ14ရက်နေ့ကစပြီးအခုလိုစတင်ကြားနာတာဖြစ်ပါတယ်ဒီကနေ့ရုံးချင်းမှာတော့တရားလူတွေဘက်ကရဲမှုတွေကိုစပြီးစစ်ဆေးခဲ့တယ်လို့တော်ဆန်းစုကြည်ရဲ့ရှင်းနေဒေါ်ဆန်းမာလာညွန့်ကပြောပါတယ်ခင်ဗျာမြန်မာတက်ကြွလှုပ်ရှားသူတွေဆန္ဒပြသူတွေနဲ့အတိုက်ခံတွေကိုအပြစ်ပေးတဲ့အနေနဲ့သူတို့မိသားစုဝင်တွေနဲ့မိတ်ဆွေတင်ငယ်ချင်းတွေကိုပါစစ်ကောင်စီကတရားလက်လွတ်ဖမ်းဆီးနေတယ်လို့လူ့အခွင့်အရေးလေ့လာစောင့်ကြည့်ရေးအဖွဲ့ HRW ရဲ့ဂျွန်လ14ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ်အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးတွေချိုးဖောက်နေတဲ့ဒီလုပ်ရက်တွေကိုရပ်တန့်ပြီးဖမ်းဆီးထားသူအားလုံးကိုချွင်းချက်မရှိချက်ချင်းပြန်လွတ်ပေးဖို့ HRW ကတောင်းဆိုထားပါတယ်။နိုင်ငံရေးအကျဉ်းသားများ၊ကုညီဆောင်ရှောက်ရေးအသင်း AAPP ရဲ့စီရင်ရာဖရီဝိုင်လာတရက်နေ့နောက်ပိုင်းစစ်ကောင်စီကအိမ်နေတဲ့အထိဝင်ရောက်ဖမ်းဆီးနေတာမှာတစားကံအဖြစ်မတရားဖမ်းခံထားရသူ86ယောက်ထဲမှနည်းရှိနေပြီးအဲ့ဒီထက်မှာအသက်2နှစ်နဲ့4နှစ်အရွယ်လူမမယ်ကလေးတွေတောင်ပါဝင်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စယ်ဘက်ရှလက်ရဲ့ပြီးခဲ့တဲ့ဇွန်လ17ရက်နေ့ထုတ်ပြန်ချက်ဟာမှန်ကန်ပြည့်စုံမှုမရှိဘဲပက်လိုက်မှုတွေရှိနေတယ်လို့မြန်မာစစ်ကောင်စီကထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံအနှံ့အစင်အားတွေတပ်ဖြန့်ချ ထားနေတာနဲ့ခရံဖျားကြောင်တွေအပါဝင်လက်နက်ကင်အုပ်စုတွေနဲ့အရတားတွေကိုပြစ်မှတ်ထားပြီးလက်နက်ကြီးတွေတုံတိုက်ခိုက်မှုတွေတိုးလာနေတဲ့အကြောင်းမဟာမင်းကြီးဗက်ရှလက်ကပြီးခဲ့တဲ့အပတ်ကပြောဆိုခဲ့တာပါဒီအစီရင်ခံစာဟာတပ်မတော်အပေါ်အထင်မြင်လွဲမှားစေတဲ့ထုတ်ပြန်ချက်ဖြစ်ပြီးမတရားအသင်းနဲ့အကြမ်းဖက်အဖွဲ့အစည်းတွေရဲ့အကြမ်းဖက်လုပ်ရတွေကိုတော့ဖော်ပြရှုံချတာမတွေ့ရဘူးလို့တုံ့ပြန်ထားပါတယ်ခင်ဗျာမြန်မာနိုင်ငံနေရာတော်များများမှာကိုဗစ်ရောဂါကူးစက်မှုကျဆင်းလာတဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံမှာတော့ကူးစက်မှုတိုးလာနေတဲ့အတွက်တတိယလမ်းဖြစ်မလားဆိုတာကိုစိုးရိမ်ပူပန်နေကြပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆုမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ်ကျွန်တော်ကတော့ဇမွန်လိုက်ပါ VOA အစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ